Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စက်တင်ဘာလ28ရက်တနင်္လာနေ့စီစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American သမ္မတ Donald Trump ဟာသမ္မတအဖြစ်ဝင်အရွေးခံတဲ့2016ခုနှစ်နဲ့သမ္မတအဖြစ်တောင်ဝင်ထမ်းဆောင်တဲ့ပထမနှစ်2018ခုနှစ်မှာပြည်ထောင်စုအစိုးရကိုဝင်ငွေကွန်ဒေါ်လာ950သာဆောင်ခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကြီးကဖော်ပြပါရယ်။လွန်ခဲ့တဲ့15နှစ်မှာ10နှစ်အတွက်ပြည်ထောင်စုအစိုးရကိုအခွန်မဆောင်ဘူးဆိုတဲ့သတင်းတွေဟာသတင်းတူသတင်းမှားတွေဖြစ်တယ်လို့သမ္မတထရမ်ကတနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပါရယ်
။ Totally fake news. No, actually I paid tax.But and you'll see that the soon
လုံးဝတရင်မှာတရင်တူတွေဖြစ်ကြောင်းသူ့အနေနဲ့အခွန်ဆောင်တဲ့အကြောင်းလောလောဆယ်စည်ရင်းစစ်ခံနေရတဲ့သူ့ရဲ့ဝင်ငွေကိုမှတ်တမ်းတွေအများကိုထုတ်ပြန်နိုင်တဲ့အခါမှာသိရမှာဖြစ်တဲ့အကြောင်းသမ္မတထရမ်ကတုံ့ပြန်သွားတာဖြစ်ပါတယ်။ Trump အင်ချမ်းကြီးလုပ်ငန်းကြီးဖြစ်တဲ့ Trump Organization ရဲ့ရှင်းတွေကလည်းတရင်စာရဲ့ဖော်ပြချက်မမှန်ကန်ဘူးလို့ညင်းဆန်ပါတယ်။ Trump ဟာသူ့ရဲ့အခွန်ဆောင်မှတ်တမ်းတွေပေါက်ကြားမှာကိုအကြီးအကျယ်ကာကွယ်နေသူတယောက်ဖြစ်ပြီးခေတ်တအမေရိကန်သမိုင်းမှာအခွန်မှတ်တမ်းတွေပြည်သူသိအောင်ထုတ်ပြန်ခြင်းမရှိတဲ့ပထမဆုံးသမ္မတဖြစ်တယ်လို့နယူးယောက်တိုင်းသတင်းစာကရေးပါတယ်။သတင်းစာမှာဖော်ပြချက်အရထရမ့်ဟာလုပ်ငန်းတွေဆက်တိုက်အရှုံးပေါ်ကြောင်းအောက်ခွန်ဌာနကိုပြထားပါတယ်။ဒါအပြင်သမ္မတတာဝန်နဲ့ဝီယော့တီဖြစ်နိုင်တဲ့နိုင်ငံသားဝင်ငွေတွေလည်းရှိတယ်လို့သတင်းစာကပြောပါတယ်။2018ခုနှစ်အတွက်ထရမ့်စီးပွားရေးလုပ်ငန်းတွေရဲ့ဝင်ငွေဒေါ်လာ 434.6 သန်းရှိတယ်လို့တရားဝင်လူသိရှင်ကြားထုတ်ပြန်ထားပေမဲ့အကောက်ခွန်ဌာနကတော့ 49.4 သန်းအရှုံးပေါ်တယ်လို့ပြထားကြောင်းသတင်းစာမှဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှနိုဝင်ဘာ3ရက်ကျင်းပမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောင်း2ယောက်ရဲ့ပထမဆုံးစက္ကရာလူပွဲကိုနက်ဖန်အင်္ဂါနေ့ည9:00မှာပြုလုပ်မှာဖြစ်ပါတယ်။Ohio ပြည်နယ် Cleveland မြို့က Case Western Reserve တက္ကသိုလ်မှာပြုလုပ်မဲ့စကားဆက်ထိုးပွဲမှာ Fox News သတင်းဌာနရဲ့သတင်းတော် Chris Wallace က moderator အဖြစ်ဆောင်ရွက်ပြီးတော့သမ္မတလောင်းတွေကိုမေးခွန်းတွေဥဆောင်ပေးမှာဖြစ်ပါတယ်။သတင်းတော် Wallace ရွေးချယ်ထားတဲ့မေးခွန်းကောင်းဆင်တွေကတော့သမ္မတ Donald Trump နဲ့ Democratic Party သမ္မတလောင်း Joe Biden တို့ရဲ့စွမ်းဆောင်ချက်တွေအပြင် American ပြည်ထောင်စုတရားရုံးချုပ်တရားသူကြီးတစ်ခန့်အရေးကိစ္စ COVID-19 ကရောဂါစီးပွားရေးအမေရိကန်မျိုးတွေမှာဖြစ်နေတဲ့အသားရောင်ခွဲခြားမှုအခြေခံနဲ့ဆန္ဒပြပွဲတွေအကြောင်းရွေးကောက်ပွဲဂုဏ်သိက္ခာနဲ့ယုံကြည်စိတ်ချရမှုငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးစတဲ့ခေါင်းစဉ်6ခုဖြစ်ပါတယ်။ကဏ္ဍတစ်ခုစီအတွက်ဆွေးနွေးချိန်15မိနစ်လောက်တတ်မှတ်ထားပါတယ်။ခေါင်းစဉ်တစ်ခုချင်းစီအတွက်ပထမဆုံးမေးခွန်းကိုတုံ့ပြန်ဖြေဆိုဖို့သမ္မတလောင်းတွေအနေနဲ့2မိနစ်စီအချိန်ရပြီးတော့အဲဒီနောက်တယောက်ပြောတာကိုတယောက်တုံ့ပြန်နိုင်ကြမှာဖြစ်ပါတယ်။သမ္မတလောင်း2ယောက်ရဲ့ဒုတိယအကြိမ်စကားဆက်ထိုးပွဲကိုတော့အောက်တိုဘာလ15ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ TikTok လူမှုကွန်ရက် application ကိုဒီကနေ့တနင်္လာနေ့ကစပြီး American App Store ကနေ download လုပ်တာတားမြစ်တဲ့ Trump အစိုးရရဲ့အမိန့်ကိုပြည်ထောင်စုတရားသူကြီးတစ်ယောက်ကယာယီဆန်းရမယ်လို့ဆုံးဖြတ်ခဲ့ပါတယ်။တနင်္လာနေ့ညသကောင်ချိန်ကစလို့ TikTok app ကို download လုပ်ခွင့်ပေးတဲ့အမိန့်အသက်မဝင်ခင်လေးမှာပဲတရားသူကြီးကခုလိုဆုံးဖြတ်ခဲ့တာပါ။အစိုးရရဲ့ပိတ်ပင်တားမြစ်မှုအပေါ် TikTok ကုမ္ပဏီကစိန်ခေါ်ထားတဲ့အမှုနဲ့ပတ်သက်လို့ရှေ့ဆက်ကြားနာရေးအတွက်နှစ်ဖက်လုံးကိုပုံထုံးနဲ့မှတွေးဆောင်တင်ပြဖို့အတွက်တရားသူကြီးကယုံကြည်ပေးခဲ့ပါတယ်။ TikTok app ကိုပိတ်ပင်တာဟာအသုံးပြုသူတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုပိတ်ပင်တာဖြစ်တယ်လို့စီးပွားရေးအရာအစားထိုးလို့မရတဲ့ဆုံးရှုံးမှုတွေဖြစ်လိမ့်မယ်လို့ TikTok ကုမ္ပဏီရှင်းတွေဘက်ကဒီနေ့ကနေလည်းကကြားနာပွဲမှာပြောကြားပါတယ်။ TikTok သုံးသူတွေရဲ့အချက်အလက်တွေဒီအစိုးရလက်ရောက်နိုင်တဲ့စိုးရိမ်မှုကြောင့်ဩဂတ်လမှာသမ္မတဒေါ်နယ်ထရမ့်တားမြစ်မိန့်ထုတ်ပြန်ခဲ့တာဟာအမေရိကန်ဥပဒေနဲ့လုံခြုံရေးဆိုင်ရာအကျိုးစီးပွားတွေနဲ့အပြည့်အဝကိုက်ညီတယ်လို့အမေရိကန်စီးပွားကူးသန်းဌာနကတရားသူကြီးအမိန့်ချပြီးမှတုံ့ပြန်ပါတယ်။လုံခြုံရေးစိုးရိမ်မှုကြောင့်ဆိုရဲအမေရိကန်အစိုးရရဲ့ပြောကြားချက်တွေအပေါ်တရုတ်အစိုးရကတော့ပယ်ချပြီးအမေရိကန်ဟာတရုတ်ကုမ္ပဏီတွေအပေါ်နိုင်ထက်စီးနင်းလုပ်နေတယ်လို့စွပ်စွဲပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ကနပ်ပါဗယ်လီတောင်ကြားဒေသမှာတနင်္ဂနွေနေ့ကတောမီးလောင်ကျွမ်းမှုကြောင့်ဆေးရုံတစ်ခုနဲ့လူနေအိမ်ရာနဲ့ချီပေးကင်းရာပြောင်းရွှေ့ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါရယ်။လူနေအိမ်တွေနဲ့စပြစ်ချက်တွေနောက်အထိတက်နေတဲ့မီးကိုတားဆီးနိုင်ဖို့မီးသက်အဖွဲ့တွေအစွမ်းကုန်ကြိုးစားနေကြပါရယ်။ Glass Fire လို့နာမည်ပေးထားတဲ့တောမီးဟာကယ်လီဆိုကမြို့နားမှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့အလျင်အမြန်ကူးဆက်ပြီး Advantage Health St. Helena ဆေးရုံနဲ့တမိုင်နာအထိရောက်လာတဲ့အတွက် အဲ့ဒီအချိန်ရှိနေတဲ့လူနာ55ယောက်လုံးကိုအချိန်မီဘေးကင်းရာပြောင်းရွှေ့ပေးခဲ့ရပါတယ်။နာပါဗယ်လီတောင်ကြားဒေသကအင်ဂျီ600ကိုဘေးကင်းရာပြောင်းရွှေ့ဖို့အတွက်အာဏာပိုင်တွေတနည်းအနေနဲ့တော့အမိန်ထုတ်ခဲ့ပြီးနောက်ထပ်အင်ဂျီ1400ကျော်ကိုလည်းလူအပ်တာနဲ့ချက်ချင်းဘေးကင်းရာသွားနိုင်ကြဖို့အသိပြင်ထားဖို့အတွက်တတိပေးထားတယ်လို့ကယ်လီဖိုးနီးယားမိသက်ဌာနပြောခဲ့ရသူကပြောပါတယ်။
ဒီ American တန်ညာဘက်မြန်မာဘက်သာအစီအစဉ်မျိုးကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 5953ညာလိုင်းဒိုမီတာ25 kHz 7883ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးကမှာလိုင်းလံမီတာ190 kHz 5905တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ချင်းလာပါရှင်ကျွန်မများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာကဒီကနေ့မနေ့ထုတ်ပြန်တဲ့စီးရင်တွေအရကမ္ဘာတဝန်းကိုဗစ် -19 ကူးစက်သူ33သန်းကျော်ရှိပြီးသေဆုံးသူဦးရေကတသန်းနီးပါးရှိနေပြီဖြစ်ပါတယ်။ကူးစက်မှုနှုန်းအများဆုံးဖြစ်တဲ့အမေရိကန်နိုင်ငံတွင်ပြည်နယ်20ခုမှာပြီးခဲ့တဲ့အပတ်ကစလို့ကူးစက်မှုနှုန်းအနည်းဆုံး100ခန့်လောက်တက်လာတယ်လို့လည်းဒီစီးရင်တွေကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တည်းအထက်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ8200ကျော်နဲ့ကူးစက်သူစုစုပေါင်း6သန်းကျော်ရှိနေပြီးCOVID-19 ကြောင့်သေဆုံးသူက 9,500 ကျော်ရှိပြီးဖြစ်ပါတယ်။ကူးစက်မှုနှုန်း9တန်းကျော်ရှိတဲ့အမေရိကန်ပြည်ရင်အိန္ဒိယကကမ္ဘာမှာ COVID-19 ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။ဥရောပမှာလည်း COVID-19 တချို့ပြင်ကူးစက်မှုတွေကြောင့်တချို့နိုင်ငံတွေမှာအသွားအလာကန့်သတ်တာတွေကိုပြန်ပြီးတော့အချမှတ်ထားပါတယ်။ဗြိတိန်မှာ COVID-19 ဒုတိယလှိုင်းရိုက်ခတ်နိုင်တဲ့အတွေ့ရောဂါထိန်းချုပ်ရေးလျင်မြန်တည်ကြတဲ့ဆုံးဖြတ်ချက်တွေချမှတ်သွားဖို့လိုတယ်လို့ဝန်ကြီးချုပ် Boris Johnson ကသတိပေးထားပါတယ်။ပြင်သစ်နိုင်ငံမှာလည်းစောင်းဥပုံနဲ့ဆောင်းရာသီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေဦးမယ်လို့အမျိုးသားကျန်းမာရေးကောင်စီအကြီးအကဲ Patrick Bouwer ကပြောပါတယ်ရှင်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေအကြားနဂိုနိုကာရာဘတ်ဒေသမှာဒုတိယမြောက်နေ့ဖြစ်တိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။တိုက်ခိုက်မှုတွေကိုရပ်ဆိုင်းဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားကဒီကနေ့တနင်္လာနေ့မှာလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေရပါအဇာဘိုင်ဂျန်တို့လေကြောင်းနဲ့အမြောက်ထိုးစစ်တွေစတင်ခဲ့တယ်လို့ပြောခဲ့တဲ့အချိန်တနင်္လာနေ့ကလေးကဆားလို့တနင်္လာနေ့အထိခွဲထွက်ရေးနာဂိုနိုကာရာဘတ်ဒေသကတိုက်ခိုက်ရေးသမား30ထဲမှနေတည်ဆုံးခဲ့ပါတယ်။အခုလိုတိုက်ပွဲအပြင်းထန်ဖြစ်ပွားနေတာကိုကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကရှုတ်ချလိုက်ပြီးအသက်တည်ဆုံးမှုတွေနဲ့ရပ်သားတွေအပေါ်ထိခိုက်နေမှုတွေမှာစိတ်မကောင်းဖြစ်ရကြောင်းပြောပါရီတိုက်ခိုက်မှုတွေချက်ချင်းရပ်ပစ်ဖို့တင်းမာမှုတွေလျှော့ချဖို့နဲ့စစ်ဆင်ဆွေးနွေးပွဲတွေမဆိုင်မတွာပြန်ပြီးစတင်ဖို့အတွေ့အမှုချုပ်ဂူတာရက်စ်ကတောင်းဆိုကြောင်းနဲ့မကြခင်အဇာဘိုင်ဂျန်သမ္မတနဲ့အာမေးနီးယားဝန်ကြီးချုပ်တို့နဲ့ဆက်သွယ်စကားပြောမှာဖြစ်ကြောင်းသူရဲ့ပြောခွင့်ရကကြေညာချက်ထုတ်ပြန်ခဲ့ပါရီညီငယ်ဆွေးနွေးရေးအတွေ့ဥရောပလူမျိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးကောင်စီ OSCE ရဲ့ OSCE means အဖွဲ့ရဲ့အခန်းကဏ္ဍကိုထောက်ခံကြောင်းပြောပါရီအကြံပေးတိုက်ခိုက်မှုတွေမြင့်တက်နေမှုအပေါ်ရှုတ်ချကြောင်း OSCE means အဖွဲ့နဲ့အတူစစ်ဆင်ဆွေးနွေးပွဲကြီးအမြင့်ဆုံးစတင်နိုင်မှုတိုက်တွန်းကြောင်းအမေရိကန်နိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရ Morgan Octavius ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါရီအာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံစလုံးကစရုပ်ချုပ်ရေးအခြေအနေကြီးညာထားပြီးတပ်သားစုဆောင်မှုတွေပြုလုပ်နေတာပါအဇာဘိုင်ဂျန်ပိုင်နာဂိုနိုကာရာဘတ်ဒေသဟာအာမေးနီးယားနယ်စပ်မှာရှိတယ်လို့အဲ့ဒီမှာမူလအားဖြင့်အာမေးနီးယားဌာနီတိုင်းသားအများစုနေထိုင်ကြပါရဲ့ရှင်အာဖဂန်နစ္စတန်နိုင်ငံအမျိုးသားပြည်လဲရင်ကြားစီရေးကောင်စီကြီးကဲအဗ်ဒူလာအဗ်ဒူလာက၃ရက်ကြာပါကစ္စတန်ခရီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်ခရီးစဉ်စတင်ချိန်ဟာကာတာနိုင်ငံမှာအာဖဂန်အစိုးရနဲ့တာလီဘန်တပ်ဖွဲ့အဖွဲ့အစည်းညီညာရေးဆွေးနွေးပွဲပြုလုပ်နေခြင်းဖြစ်တယ်လို့အဗ်ဒူလာအနီနဲ့အိန္ဒိယပါကစ္စတန်နိုင်ငံကိုတွားရောက်တာဆယ်စုနှစ်အတွင်းမှာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။အဗ်ဒူလာနဲ့ပါကစ္စတန်ဝန်ကြီးချုပ်တို့တွေ့ဆုံတဲ့အခါအမေရိကန်ဂျာဝန်ဆီဆက်ပြီးနေတဲ့ညီညာရေးဆွေးနွေးပွဲကိစ္စနဲ့အတူတနနိုင်ငံဆက်ဆံရေးတိုးတက်ဖို့ကိုလည်းဆွေးနွေးသွားမယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်ကာတာမှာလုပ်နေတဲ့လက်ရှိစစ်ဆေးဆွေးနွေးပွဲဟာအမေရိကန်နဲ့တာလီဘန်အဖွဲ့တို့ဖေဗူရီလအတွင်းကရခဲ့တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးသဘောတူညီချက်ရဲ့ရလဒ်ဖြစ်ပါတယ်အမေရိကန်တို့နဲ့စစ်ဆေးဆွေးနွေးဖို့တာလီဘန်တို့ကိုတိုက်တွန်းပေးတဲ့အတွက်လည်းပါကစ္စတန်နိုင်ငံကိုအမေရိကန်တို့ကချီးကျူးခဲ့ပါတယ်အာဖဂန်တာလီဘန်အဖွဲ့နဲ့ပါကစ္စတန်တို့အကြားရင်းနှီးတဲ့ဆက်ဆံရေးရှိရာကပါကစ္စတန်နဲ့အာဖဂန်နစ္စတန်အစိုးရတို့အကြားနိုင်ငံရေးအရာတင်းမာမှုတွေဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းလည်း ဖြစ်ပါတယ်။လက်နိုင်ငံအကြားကီလိုမီတာ 2600 နီးပါးနှိမ့်ဆက်ခြင်းထိစပ်နေပြီးစစ်သွေးကြွတွေကိုခိုလုံဝင်ပေးတယ်ဆိုပြီးတနိုင်ငံနဲ့တနိုင်ငံအပြန်အလှန်ဆွဆွေးနေကြတာပါ။ကုန်းတွင်ပေအာဖဂန်နစ္စတန်နိုင်ငံကစိတ်ကန်းထွက်ပေါက်နေကုန်းသွေးလမ်းကြောင်းရရှိဖို့ဆယ်စုနှစ်ပေါင်းများစွာပါကစ္စတန်နိုင်ငံအပေါ်မှီခူးခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့မကြာခင်ကာလတွေနိုင်ငံဆက်ဆံရေးတင်းမာမှုကကုန်းသွေးလုပ်ငန်းတွေကိုရောကျစေခဲ့တာပါ။အဗ်ဒူလာရဲ့အလဲပတ်ခီးဟာနိုင်ငံခြားချစ်ကြည်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိုတိုးတက်ခိုင်မာစေဖို့အထောက်အကူပြုလိမ့်မယ်လို့လည်းပါကစ္စတန်နိုင်ငံညာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။ဗြိတိန်ကစံပယ်အမိုက်တွေပါတဲ့ကုန်သစ်တာကွန်တိန်နာ21လုံးကိုဗြိတိန်ကိုပြန်ပို့သွားမယ်လို့သီရိချင်းကနိုင်ငံကပြောပါတယ်။စီယုံစံပယ်အမိုက်တွေအပါဝင် NDA ဖြစ်စေနိုင်တဲ့အမိုက်တွေကိုကုန်သစ်တာတချို့မှတွေးကြရတာဖြစ်ပြီးဒါကနိုင်ငံတကာဥပဒေနဲ့ဥရောပသမဂ္ဂစီရင်စည်းကမ်းတွေကိုချိုးဖောက်တာဖြစ်တယ်လို့တီရိလင်ကတာဝန်ရှိသူတွေကပြောပါတယ်။ဒီကုန်သစ်တာတွေဟာအသုံးပြုပြီးမှုရာတွေစောင့်ကြမ်းနဲ့ကော်စော်တွေကိုတင်ဆောင်ဖို့သတ်မှတ်ထားတာဖြစ်ပြီးတီရိလင်ကနိုင်ငံကို2019စက်တင်ဘာနဲ့2018မတ်လအတွင်းကရောက်လာခဲ့တဲ့ကုန်သစ်တာတွေဖြစ်တယ်လို့ AFP သတင်းမှာဖော်ပြပါတယ်။ဒီမိုက်တွေပါတဲ့ကုန်သစ်တာတွေကိုစနေနေ့ကဗြိတိန်နိုင်ငံကိုပြန်ပို့လိုက်ပြီးလို့သီရိလင်ကတာဝန်ရှိသူတွေကပြောပါတယ်။အာရှတိုက်နိုင်ငံအတော်များများကိုချမ်းသာတဲ့နိုင်ငံတွေကစွန့်ပြေးမိုက်တွေတင်ပို့နေတာဖြစ်ပြီးဒီလိုအခွင့်အရေးယူမိုက်တွေပို့နေတဲ့အပေါ်အာရှနိုင်ငံတွေကစိတ်ကုန်နေကြတယ်လို့လက်မခံငြင်းဆန်နေကြတာလည်းဖြစ်ပါရဲ့ရှင်တို့ရရှင်များရှင်တင်းနာနေညာပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကိုဗစ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိတိတသာတိုးလာနေတာကြောင့်အခြေအနေကိုထိန်းချုပ်ဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကစုစုပါ။မြန်မာပြည်မှာလာပိုင်းတွင်ကိုဗစ်ရောဂါကြောင့်သေဆုံးသူ200ကျော်နဲ့ကူးစက်သူ1000ကျော်အထိရှိလာတာကြောင့်ကန့်သတ်ချက်တွေတုံ့ပြန်ထုတ်ပြန်လိုက်သလိုယောဂါကြောင့်သေဆုံးမှုကိုလျှော့ချဖို့အတွက်အချိန်မီကုသဖို့အရေးကြီးတယ်လို့လည်းကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ယောဂါကူးစက်ခံရသူတွေအနေနဲ့စိတ်ယုံစည်းကံတွေစီအချိန်မီပြသမှသာအသက်အန္တရာယ်ဆုံးရှုံးရတဲ့အခြေအနေကိုရှောင်ရှားနိုင်မယ်လို့လည်းကျန်းမာရေးနဲ့အောက်ဆောင်ညီဌာနကဗဟုကူးစက်ယောဂါတိုက်ဖျက်ရေးဌာနကိုညွှန်ကြားရင်းမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။မတင်ငါပြာယောဂါလက္ခဏာတွေတွေ့ရတဲ့ဆိုရင်လည်းစိတ်ယုံစည်းကံတွေစီအမြန်ဆုံးပြသဖို့တိုက်တွန်းထားပါတယ်။
ကုသမှုဘိုင်းမှာလည်းသက်ဆိုင်ရာနော်ရှေးပညာနော်ပမောက္ခာတွေသက်ဆိုင်ရာဆရာဝန်ကြီးတွေအနေနဲ့ကိုယ်စွမ်းဉာဏ်စွမ်းရှေ့တွေအကောင်းဆုံးကုသမှုပေးနေတာဖြစ်ပါတယ်သို့တော့သူတို့တွေကလည်းနတ်တရားတွေမှောက်တဲ့အတွက်စေယုံကိုစောစောစီစီရောက်လာမှတော့သူတို့ကယ်ဆယ်နိုင်မှာဖြစ်ပါတယ်စေယုံကိုနောက်ကြပြီးမှရောက်လာတယ်နောက်တစ်ခါယောဂစိတ်ကျုံမှရောက်လာတယ်စေပြီးမှရောက်လာတယ်ဆိုရင်သူတို့ဘလောက်ပဲသူတို့ရဲ့အတက်ပညာတွေသူတို့ကိုယ်စွမ်းဉာဏ်စွမ်းရှေ့တွေများလုပ်ပေးကြအောင်နော်လုပ်ပေးခွင့်ရပါဘူးဒါကြောင့်မို့လို့နောက်ထပ်သိဆုံးမှုရှော့နေစေဖို့အတွက်နောက်ထပ်အရေးကြီးတဲ့တစ်ချက်ကတော့နောက်အိမ်မှာစိတ်မကုနေပါနဲ့အိမ်မှာခုနယောဂကျွမ်းမှမပြပါနဲ့မိမိမှာအသက်ကြီးတဲ့သူတွေရောနောက်ခံယောဂရှိတဲ့သူတွေမှာဖျားတယ်ချောင်းဆိုးတယ်နောက်မောပန်းတယ်နော်အနံ့မရဘူးဒါမျိုးဆိုလို့ရှိရင်ချက်ချင်းသက်ဆိုင်ကျန်းမာရေးဌာနကိုဆက်သွယ်ပြီးတော့ပြသဖို့အထူးလိုအပ်ပါတယ်ဒါလေးကအရေးကြီးပါတယ
်ပိုးရီလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုကိုထိန်းချုပ်နိုင်ဖို့သတင်းနှစ်ပတ်ကြာအင်ပြေမထွက်ဖို့အမိန့်ထုတ်ထားပါတယ်တက်မှတ်ကာလနှစ်ပတ်အတွင်းယောဂကူးစက်မှုကိုထိန်းချုပ်နိုင်မှုရည်ရွယ်ထားပြီးထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးတယ်လို့လည်းရန်ကုန်တိုင်းကိုဗစ် -19 ကာဝေးထိန်းချုပ်ကူတာရေးပေါင်းစပ်ညှိနှိုင်းရေးကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေးစုကပြောပါတယ
်တဦးတစ်ယောက်မကြံလိုက်နာတောင်းရရမှာဖြစ်ပါတယ်ညီသူတဦးတစ်ယောက်မှညီသည့်အကြောင်းနဲ့မျှဒီကိစ္စကိုချောင်လွှဲလို့မရဘူးဒီကိစ္စကိုကျွန်တော်တို့ခွင့်လွှတ်တော့မရဘူးဒါကြောင့်အားလုံးစုပေါင်းပါဝင်ပြီးလူတိုင်းလူတိုင်းကမတ်တာမယ်လက်သေးရမယ်တစ်ဆူဆဲတစ်ဆဲစီနေရမယ်သမင်းစားရင်နေ့နေ့ချင်းဆိုင်ခုနကလိုတယောက်တည်းစားရမယ်ဒါတွေကစအားလုံးအသေးစိတ်လိုက်နာဖို့လိုပါတယ်အဲ့လိုမျိုးခုနကားပေါ်မှာလိုက်နာရမယ်စီကံနေလမ်းမှာလိုက်နာရမယ်စီကံနေအိမ်မှာလိုက်နာရမယ်စီကံနေဒါတွေအကုန်လုံးရက်ွက်မှာလိုက်နာရစီတီချာတာလိုက်နာပြီးဒီတိုက်ပွဲကိုကျွန်တော်တို့အားလုံးရန်ကုန်မှာရှိတဲ့တီတူလူလူခုနှစ်တန်းကျော်အောင်ပါဝင်ပြီးတိုက်ခိုက်မှာကြာအောင်မြင်မှာဖြစ်
အိမ်မှာပဲနေဖို့အမိန့်ထုတ်ပြန်ထားချိန်မှာချွင်းချက်နဲ့ထွက်ခွင့်ရသူတွေကလွယ်လို့ကိုနေထိုင်ရာမြို့နယ်ကိုကျော်လွန်ပြီးသွားလာသူတွေကိုဒီကနေ့ကစပြီးအရေးယူမှာဖြစ်ကြောင်းလည်းအာဏာပိုင်တွေကပြောဆိုထားပါတယ်လူကြီးလူငယ်မျိုးတွေယောဂဘူကူဆက်နိုင်တဲ့အနေနဲ့ရှိတာကြောင့်ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးကြောင်းလည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
ลูกจีนเดี๋ยวมาตัวเดียวมาชีเดียวออกซิเจนอะไรก็ลุ้นเสียงเนี่ยเช็คเช็คแม่ที่ยอกระคบไปวันคุ้มสักหลายลูกเสียงแล้วก็ยอกระขันนี่จ้ะเดี๋ยวสักตัวเดียวมาออกซิเจนเลยจะเอาไปดูเนาะแต่อันนี้ที่ยาวชิไหนมาเลยถ้าหาเลยยี่จีเดี๋ยวเช็คไอพี่ป่าเลยถ้าที่เอ็งอยากมาเตะส้มมือช่อชาเลยค่ะมาถ้าคู่เรียนนี่ดีจ้ะตัวลูกไม่ยาวบ่ได้ปองหนุ่มได้ปองหนุ่มนี่ตัวพี่จะสั่งยามาพี่ป่าเลย
จุดแต่จีเรตุเรียสมุทรเชียงเซี่ยงโง่ตีส่งพี่มาเจ้าเชียงเจ้าหลาเหล่าดีที่บ้านเป็นมาตลอดเมื่อเนี้ยตัวยาเรตัวจำมุนทารีอยู่แล้วตีจูเจจิมาเลยจำได้เมื่อจีทนายเอ็นเอาส่งทบยาเจียยาเยี่ยมานายยามากูเฟกัยโอกาจังตีส่งนุ่งเฮียนนัสเซชาวยองเน่กูสะดุดดีบิวลูน่าตะตั้งเจ้าชิบาเลย เอาดูว่าต้องจะเตรียมในที่ตู้เมียนตั้งมาไล่เด็กกันได้เช่นยังในเรื่องการขี่ตัวรีกูพิมพ์เงินยาอีกกันได้เช่นวีสั่งเลือดทาชิมาพิจารณ์ในงานใช้วันจีธนาการที่ในประเทศทุกปีทาร์บาร์เลยเช่นจะมาสู้สู้บ้างยังคงมีการในประเทศปิดทาร์บาร์เลย เนื่องมาในงานดูว่ามาเราโควิด-19โปรตีนชีเรโควิด-19ลูน่าจะต้องจอดเน่แต่สองลูกาเนี่ยจะชิลาเรชิมายังคงได้หาปีนี้กูจะมุ่งอันยาส่งแต่งคู่พิลานีราบาลูลูจามาอันนั้นเจ้าตาลูมิโอโควิด-19ยอกาลักษณะพิจารณ์ดูเรียนยาพิลาเรจวัตรุกุคเวช้าในไทยเจเมไอโซเลชันสันจารีมิโอในไรลูลูมาท้าชิลานีวาเร ที่ไปด้วยมาว่าข้าไม่ใช่นักกู้เสกันเลยลาบยาดูดีมาอันนั้นยาดูเรียนยาจ้าลาบีที่เชื่อมาปวดด้วยชีดูเรื่อยปอลาร์เอจเจอไอโซเลชันสันดารีทาวิสังเสริมสิเนวาเรลูอาข้าไม่ใช่นักกู้เสกันดาวิงเอดาดาจอมิทงานและชีเชนีเปียบยาวาเรอันนี้ไม่ยาเลยดูอะไรดีนี้ตัวเองจะน้องสามวันคนละเซจอยเดี๋ยวมาอันนี้ไม่ยาเลยดูอีกแบบนั้นน้องทารีแต่ว่าจอยต้องมองหน้าบุญชีอะไรอันนี้ไม่ยาอันนี้ไม่ยาดูดูอีกทีเนาะ เอ็งว่าจะน้องคอยได้เลยส่วนอันนี้ทำอยู่ละสามโมงเยอะกว่าแค่ที่คุชิลาเอ็งมามีตาดูเองเนี่ยย้ายชิลาคอยเท่าไหร่เพราะว่าเอ็ดดี้เนี่ยมาขนาดใหญ่น้าวูที่ชอบคอยในบุญเนี่ยบ่ได้มาตั้งมาบีว่าเอ็ดตัวอันนี้ต้องจะน้องนักเสนงหาได้จะมาเรียนเอ็ดดี้อยู่ในมาไปตั้งมาถามว่าเนาะช่วงอยู่กันเอ็งจะมาเอ็งมาขนาดถามไหมว่าเนาะนับไปตัวอันนี้ต้องดูเนี่ยไม่ต้องบอกชีเอ็มมาเลยมีโก้มีโก้เป็นไหนที่เยอะกว่าและขนาดชีเรนุตันเน
ကိုလည်းဒေါက်တာကျော်မင်းထွန်းကအကြံပေးပါတယ်
တခါလေးစီကန်းလာမယ်ဆိုရင်တခါလေးကိုဘက်က packet plan နေနဲ့14ရက်စာတခါလေးအထုတ်ထုတ်ပြီးွဲစာပါပေါ့နော်အဲမလာခင်ကျွန်တော်တို့အရင် community family ညာကတော့ patient မှာတောင်းနေဖုန်းနေရှိတယ်အဲသူညနေသူပဲလက်ခံတာနေကြော်ပြီးလက်မခံဘူးပေါ့နော်အခုကတောင်းမှုဆိုတောင်းပြီးပဲလက်ခံတယ်ဒီလိုက်လိုက်ဆိုလိုက်လိုက်ပဲလက်ခံတယ်ပေါ့နော်အေးစောင်းချင်တော့ကောင်းအကုန်လုံးအစားဆုံးပေါ့နော်ဒီရေခွက်အစားအကုန်လုံးတက်လာမယ်ကျွန်တော်ဟိုဘက်မှာနေရာထိုင်ခင်းမှလုပ်ပေးမယ်ပြီးအစားတော့ကတော့ကျွန်တော်တို့လက်ရှိတော့အဲကျွေးမှာပါစားတော့ကတော့ပုံမှန်လဲ quarantine site လဲကျွေးရဆိုတော့လေလူနာတိုင်းတော့ကျွန်တော်ဒီ isolation ပို့မှာမဟုတ်ခုနအိမ်မှာနေလို့ရတဲ့လူပြန်ခိုင်းပြီးနားခိုင်းမယ်တော့ဆောင်းနဲ့ရှောင်းလေးပြေးမယ်သူတွေကျွန်တော်စီစဉ်ပေးမယ
် covid 19လက္ခဏာပြတဲ့လူနာများလာတဲ့မြို့နယ်တစ်ခုဖြစ်တဲ့တင်ငန်းမြို့မြို့နယ်မှာလဲ isolation center ထားဖို့ဝိုင်းဝန်းစီစဉ်နေကြပါတယ်လို့စေတနာဝန်နဲ့ဆရာဝန်ဒေါက်တာကျော်စွာဦးကပြောပြပါတယ
်အခုနောက်ပိုင်းကျွန်တော်တို့ဒီ covid 19ရဲ့အဓိကလက္ခဏာပေါ့နော် cardinal sign ပေါ့လေအဓိကလက္ခဏာအနေနဲ့ကအဲ့အနံ့ပြောက်တာဖြစ်နေတာပေါ့လေဆိုတော့ဒါကြောင့်ကျွန်တော်ကဒီအနံ့ပြောက်တယ်ဆိုတဲ့လူတို့မျိုးကိုဟိုလိုအပ်လို့ကျွန်တော်တို့ isolation center အနေနဲ့ထားနေအောင်ပေါ့လေဒီအနံ့မရတဲ့လူတွေအတွက်တည်ခံထားဖို့ကတော့အစီအစဉ်တွေကျွန်တော်တို့လုပ်နေပါတယ်ဒီကြောင်တိုင်းဒေသကြီးအနေနဲ့လည်းစီစဉ်တာရှိတယ်ကျွန်တော်တို့မြို့နယ်အနေနဲ့နေရတယ်ဟိုအကုတ်ပါကုတ်ပေါ့လေကျွန်တော်တို့ဒီတိုင်းကျမဦးကြီးဌာနရဲ့ဒါညင်ကြားမှုနဲ့ပေါ့နော်နောက်3-4ရက်လောက်ဆိုရင်တော့60 90လောက်ထားလို့ရမယ့် center တစ်ခုပေါ့လေ
ဒီလိုမျိုးတိချခွဲနေထိုင်မှုလိုအပ်လာတဲ့သူတွေမိမိနေထိုင်တဲ့ပတ်ဝန်းကျင်မိသားစုနဲ့လုပ်ငန်းခွင်ထဲမှာရှိလာရင်လည်းသူတို့ကိုခွဲခြားဆက်ဆံခြင်းမရှိဘဲအားပေးနှစ်သိမ့်ကြပါလို့ဒေါက်တာကျော်စွာဦးကမြစ်တာရက်ခံပါတယ်
အကယ်၍ဒီအနံ့ပြောက်တဲ့လူရှိတယ်ဆိုရင်ပေါ့နော်မိဘမိသားစုဝင်နဲ့သူ့ကိုခွဲခြားဆက်ဆံတာမလုပ်ဘဲနဲ့တက်နိုင်တော့သူ့ကိုဒီပံ့ပိုးကူညီပြီးတော့ဟိုဆေးကုနိုင်အောင်ဘာလို့ဆက်သွယ်ပေးတာတို့နော်ဆေးကန်းပို့ပေးတာတို့အဖီဘာကလင်းနဲ့ပို့ပေးတာတို့ဒါမှမဟုတ်ဒီကောစင်တာတွေဒါမှမဟုတ်သက်ဆိုင်ရာအကြောင်းကြားပေးတာတို့ကျွန်တော်လုပ်စီခြင်းပါပဲဗျာပတ်ဝန်းကျင်နဲ့တို့လူတွေတွေ့ရင်ဖိမစီခြင်းပါပဲဟိုခွဲခြားဆက်ဆံတာတွေမလုပ်စီခြင်းပါဘူးဗျာနောက်တစ်ခုကလည်းအဲ့လိုဟိုလက္ခဏာပြတဲ့လူတွေအနေနဲ့ကလည်းအခြားလူကိုငဲညာတဲ့အနေနဲ့ရှောက်သွားတာမလုပ်ပါနဲ့ပေါ့နော်ဟိုမတ်ကိုတော့မဖြစ်မနေတက်စီခြင်းပါလဲ
အခုအချိန်မှာတော့ဖြားနာကူဆေးကန်းတွေမှာနေ့စဉ်လိုဆေးလာကူတဲ့သူတွေများပြားလာတဲ့အတွက်ဖီဘာကလင်းနစ်တွေကိုရတော့ဖွင့်လာနေပါတယ်ဆေးပညာရှင်တွေဆရာဝန်တွေဘက်ကလည်း NIRI ဆေးကုသဆောက်ရှောက်မှုတွေလုပ်ဆောင်ပေးနေပြီးစေတနာဝန်ထမ်းတွေရဲ့အကူအညီဟာအရေးပေါ်လိုအပ်နေပါတယ်လို့ဆရာဝန်တွေကပြောပါတယ်ရှင်ကျွန်မဆုမမ
Thank you. ိုဗစ်ကာယောဂါကူးစက်မှုအတည်ပြုလူနာမရှိသေးတဲ့ကြားပြည်နယ်မှာနိုဝင်ဘာလရွေးကောက်ပွဲအတွက်လူပေါင်းအများကြီးပါဝင်ပြီးမဲဆွယ်စည်းရုံးနေတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်တည်ဆုံးသူနဲ့ကူးစက်သူတွေတိုးလာနေပေမဲ့ကြားပြည်နယ်မှာတော့အတည်ပြုလူနာမတွေ့သေးတာကြောင့်နိုင်ငံရေးလှုပ်ရှားမှုတွေကိုလည်းပုံမှန်အတိုင်းလုပ်ကိုင်နေကြပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေဟာလည်းလူပေါင်းများချီစုယုံပြီးမဲဆွယ်စည်းရုံးနေကြပါတယ်။ဒါပေမဲ့လည်းမဲဆွယ်စည်းရုံးတဲ့လုပ်ငန်းတွေမှာတည်နေတဲ့ကလာမကပြင်ပကလူတွေပါပါဝင်လာတာကြောင့်ရောဂါကူးစက်မှာစိုးရိမ်နေကြောင်းလွိုက်ကော်မျိုးအခြေစိုက် KND မျိုးသမီးအဖွဲ့ကမတ်မော်ဖရေးမြာက VOA ကိုအခုလိုပြောပါတယ်။
တရတာပါတီနေနဲ့ဒါပြည်နယ်ထဲကလူတွေပဲပါလာတဲ့တဲ့ကြောင့်လို့ဆိုရည်ဆရာတော့မရှိပေမဲ့ဒီ NND အခုလက်ရှိအနေနဲ့ပါတီရဲ့နေနဲ့ဟာကြတော့ကျမတို့ပြည်နယ်မှာစီယိုရေးသွားတဲ့ဟာမျိုးဆိုလို့ရှိရင်ဟုတ်ဖေခေါ်ကလူကိုခေါ်လာတာမျိုးမဟုတ်ရင်ဟိုတခြားပြည်နယ်ကလူပါလာတာမျိုးအဲ့လိုဟာမျိုးတွေခါကြတော့ဒါတွေကကျမတို့နည်းနည်းဆိုရည်ရတယ်ပေါ့
ပြည်နယ်လူခွေရေးအဖွဲ့ကကိုပညာကလည်းမဲဆွဲစီယုံတဲ့အစီအစဉ်တွေမှာပြည်နယ်ပြင်ပကလူတွေပါဝင်နေတဲ့အတွက်ရောဂါကူးစက်မှာစိုးရိမ်တယ်လို့ပြောပါတယ်
ဒီအခုက25ရက်နေ့မှာလွယ်ကော်ကလည်းဒီရှမ်းပြည်နယ်တောင်ပိုင်းကလူတော်များဟာခေါ်လာတာရှိတယ်။နောက်ပြီးတော့မရှားတော့ကိုလည်းမင်းရတမင်းရပါเนาะသူတို့လည်းဆက်သွားတယ်။အာဓာတ်ပုံကြီးပြန်ထွက်လာကြည့်လိုက်တော့ကျွန်တော်တို့ဘာပြန်တွေ့လဲဆိုတော့ဟုတ်တယ်ကျွန်တော်ဒီရှမ်းပြည်တောင်ပိုင်းကလူတော်များပါတယ်။လွယ်ကော်မှာလည်းကျွန်တော်ကြည့်တော့ဒီလောက်ကလည်းဒီလက်တော့ပြင်ပကလူပုံများပါတယ်။
မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကြားပြည်နယ်ဥက္ကဋ္ဌဦးတောင်းထေးကတော့မဲဆွယ်စည်းရုံးတဲ့လုပ်ငန်းတွေမှာစိုးရိမ်နေကြသလိုပြည်နယ်ပြင်ပကလူတွေမပါဝင်ကြောင်းအခုလိုပြောပါတယ်။ဆန့
်ကျင်တောင်မင်းရလူတွေသူတို့ဟာသူတို့လှုပ်ရှားလို့ဒီဘက်ကိုလာဖို့တော့သူတို့ဖြစ်ပြီးပြရတယ်။ကျွန်တော်တို့တရားနဲ့ပဲလှုပ်ရှားတာပါ။အဲ့ဒါ2015လောက်ကတော့သူတို့လာခုနေတယ်
နတ်အိမ်ကတော့လာကူရတယ်အရမ်းမရှိတော့ဘူးကျွန်တော်တို့အဖွဲ့ရေးစာပဲ NLD ပါတီအနေနဲ့လူထုဟောပြောပွဲတွေမလုပ်ကြောင်းနဲ့တက်လက်စည်းရုံးရမှာနှကောင်းစည်းဝတ်ဆင်ဖို့ကားတစ်စီးကိုလူ၄ယောက်စိုက်ကယ်တစ်စီးကိုလူ၄ယောက်လိုက်ပါဖို့နဲ့ကားနဲ့စိုက်ကယ်တွေကိုခက်ခွက်ခွာမောင်းနှင်ဖို့ COVID-19 ကူးစက်မှုမဖြစ်အောင်စည်းကမ်းတွေချမှတ်ပေးထားကြောင်းပြောပါတယ်ဒီလ25ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွိုက်ကော်မြို့မှာမဲဆွယ်စည်းရုံးရာမှာလူအင်အား1000လောက်စုရုံးခဲ့ကြောင်းနဲ့26ရက်နေ့ကဒီမော့ဆူမြို့နယ်ဘက်မှာကရားပြည်နယ်ဒီမိုကရက်တစ်ပါတီနဲ့ကရန်အမျိုးသားပါတီပူးပေါင်းပြီးမဲဆွယ်ရာမှာတွားရောက်သူနဲ့ကြိုးဆိုသူတွေဟာထောင်ကနန်းလောက်ထိရှိနိုင်ကြောင်းဒေသခံတွေကပြောပါတယ်ကျမရေးဝန်ကြီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲကညွှန်ကြားရမှုဒေါက်တာခင်ခင်ကြီးကတော့ကူးစက်မှုမြင့်မားနေချိန်မှာလူစုလူဝေးမလုံးတင်ကြောင်းပြောပါတယ
်ဒီကာလမှာတော့ဘယ်လိုပေါ့နော်ဘယ်လိုအကြောင်းကြောင့်ပဲဖြစ်ဖြစ်လူစုလူဝေးမလုံးတာတော့အကောင်းဆုံးဖြစ်ပါတယ်ဘာဖြစ်လို့လဲအရင်ဆုံးကရောဂါကူးစက်မှုထိန်းချုပ်နိုင်ပြီဆိုတဲ့အခြေအနေမှာရှိနေတဲ့ရောဂါကပြောလို့ UK မှာတော့မှနော်ရောဂါပိုးထွက်ရှိတဲ့လူတွေအားဆို4000ကျော်9000ကျော်တနည်းတည်းဟိုဒါမျိုးတွေတက်လာတယ်တက်လာပြီးတော့သေဆုံးသူကလည်းပြီးခဲ့တဲ့သတိရရှိရဲ့ report အရဆိုလို့ရှိတာเนาะသေဆုံးသူကအမြင့်ဆုံးဖြစ်ပြီးတော့4000ကျော်ဖြစ်တယ်ဆိုပြီးတော့ဒါမျိုးတွေကြော်ထားတာလည်းရှိပါတယ
်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပ
ါ view in my line ရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရေစီမြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ခံကြီးနေနဲ့ချင်းကြီးနေကလက်လက်ကန်ပြီးပခါတွေနဲ့အင်တာနက်ဆက်သွယ်မှုကန့်သက်ထားတာတွေအဆုံးသက်ရေးဆန်လာပြခဲ့ကြတဲ့ចောင်းသားလူငယ်တချို့ထပ်မံဖန်စီခံရပြီးဒီကနေ့ရုံထုတ်ဆစ်ဆေးခဲ့တဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါ။တိုက်ပွဲတွေအဆုံးသက်ရေးနဲ့အင်တာနက်ဆက်သွယ်မှုတွေအပြေအဝရရေးတောင်းဆိုဆန်လာပြခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမက်ကအဖွဲ့ဝင်တွေကဖန်စီခံရသူတွေကိုဒီကနေ့မန္တလေးမြို့မှာရုံတင်တရားစွဲဆိုခဲ့ရပါ။ဖန်စီခံရသူတွေကိုတော့ငင်းချမ်းစွာစူဝေးကွင်းနဲ့စီတန်းလဲလဲကွင်းဆိုင်ရာဥရီပုံမ19နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့တဘာဝပေးရနေတဲ့ဆိုင်ရာဥရီပုံမတွေနဲ့တရားစွဲဆိုခဲ့တဲ့အကြောင်း မန္တလေးတိုင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ဒုဥက္ကဋ္ဌဦးအောင်ပြည်စုံဖြူကပြောပါရစေ
။အခုလက်ရှိကျတော့မနေ့က5ရက်ဖန်ဆန်တယ်ဗနော်မှာ။ဒီနေ့ဆိုပြည်တဲ့ဆိုတော့5ရက်ဖြတ်ဖန်ဆန်တယ်ပြီးတော့မနေ့ကဖန်ဆန်တယ်5ရက်ရဲ့တစ်ရက်ဖန်ဆန်တယ်ကျောင်းသား3ရက်ရဲ့ဒီနေ့ရောင်းထုတ်ပါတယ်ချိန်ကြတယ်။မနေ့ကတော့ဥစ္စာပကုတ်ဝတ်တို့ကျောင်းသားသမဂ္ဂရုပ်သားဝင်ချင်းပြီးတော့မနေ့က5ရက်ကိုဖန်လာတယ်။ကြောက်ထုတ်တာမီဒီယာတွေလည်းသူတို့ပေးနေဖြစ်ဘူးပြီးတော့ဥစ္စာရုံးနဲ့တရားရုံးနဲ့လည်းဝင်နေမြောက်ပါတော့ကိုဗစ်ကြောင့်ပြပြီးတော့တရားရုံးနဲ့လည်းဝင်ကုန်မပြေဘူးပြီးတော့ဥစ္စာပုံမှန်၄ခုနဲ့ဆက်ရတယ်ကြားတယ်အဲညနေ19ရက်9ငါးတာ5ရက်ပြီးရင်ဥစ္စာတမောပြည့်နေ25ရက်အဲဒီ၄ခုနဲ့ဆက်ရတယ်လို့ကြားရပ
ါစခိုင်ကြီးတွေကအကျက်တဲတွေအဆုံးသက်ရည်ဒီလာဇန်းပိုင်းကတောင်းဆိုဆန္ဒပြသူတွေအပါအဝင်တက်ကြွလှုပ်ရှားသူလူငယ်တချို့ကတော့မနေ့တုန်းကဘကတာများအဖွဲ့ချုပ်ဘဟုဌာနချုပ်ယုံယာယီဖွင့်လှစ်ထားတဲ့ပခုတ်ကူတက္ကသိုလ်ကျောင်းသားတမကအဆောက်ဦးထဲမှာရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်ဖမ်းဆီးမှုတွေရှိခဲ့ပါတယ်။ဆန္ဒပြသူအပါအဝင်ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံခဲ့ရတဲ့ဘကတာအဖွဲ့ဝင်၈ဦးကိုဒီကနေ့မန္တလေးမြို့ကတရားရုံးမှာရုံးထုတ်ခဲ့တာလို့လည်းဦးအောင်ပြည်စုံဖြူကပြောပါတယ်။ဖမ်းဆီးခံထားရသူတွေဟာမိသားစုဝင်နေလဲမတွေ့ရသေးဘူးလို့သူကပြောပါတယ်။တရားလွှတ်တော်ရှိနေဦးသိန်းတန်းကတော့ကိုဗစ်ကပ်ရောဂါကာလမှာလူစုလူဝေးကိုရှောင်ကျဉ်ဖို့လိုအပ်တယ်လို့အာဏာပိုင်တွေအနေနဲ့လဲကျောင်းသားလူငယ်တွေအပေါ်ချီးလေးတဲ့ဥပဒေနဲ့အရေးယူဖို့မတင်ဘူးလို့သုံးသပ်ပြောဆိုလိုက်ပါတယ်
။ခိုင်းပြည်သူကိုထောက်ခံတာရှားနာထောက်ထားတာဟာတကယ်အင်ဂျီဒီသာကတာကျောင်းသားတွေရဲ့အစာဝင်မဲ့ဆိုတဲ့လက္ခဏာနဲ့ဒါပေမဲ့ဒီအချိန်မှာတို့မလုပ်ပြင်ဘူးလို့ဆိုရင်ဒါကျောင်းသားတွေငယ်တွေကပညာတတ်တယ်လေပညာတတ်တယ်ဆိုပို့ပြီးတော့ဟိုထိတ်သိရမှာပေါ့ဒီယောဂါဒီစုတာအခုဖြစ်လာရင်ကိုယ်ကျောင်းဖြစ်မှာမလုပ်ပြင်လို့တဲ့နောက်တစ်ချက်ကဒါတို့ပဲအပန်းဒုတိယအပိုင်းကဒီဘက်ကဒါဝင်ရှိလူတွေအပိုင်းကလည်းကြာဒါလူကလေးတွေပါကိုသားသမီးအယွေတွေပါဟိုကိုသားသမီးအယွေလေးတွေကဟိုမိဘစကားကိုမလိမ္မိုးမလိမ္မာသားသမီးနဲ့ဆုံးမကြရတာပေါ့နော်အဲ့လိုဒီပုံမှန်တွေညှိုးစုံနေအကုန်တက်ပြီးတော့အရေးကြီးတာဖြစ်တော့ဖြစ်တယ်တဲ့။အပြေခံလေးတွေအများကြီးပါ။အဲဒီလိုဒီဘာသာနဲ့ဒီကျောင်းသားလေးတွေကိုခရီးကောင်းဆိုင်ခန့်တယ်။ဖန်တာမျိုးတော့ကျွန်တော်သဘောမတူဘူးလား။ဟိုထိနေသိသိနဲ့ဖြစ်တဲ့။ညှိုးသူရပဲကြီးကိုဟိုလောက်တာမျိုးပါတော့ကျွန်တော်သဘောမတူပါဘူး
။ရခိုင်ပြည်နယ်အစိုးရအဖွဲ့ရုံရှိမှာအလားတူတောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြတဲ့ကျောင်းသားတမကအဖွဲ့ဝင်လူငယ်၃ဦးကိုလည်းငင်းစုစီပုံမှန်၁၉နဲ့ပြီးခဲ့တဲ့တပတ်ထဲမှာပဲတရားဆွဲဆိုထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင
်။မကြတဲ့ချင်းရက်တွေအတွင်မိုးများရေကြီးမှုတွေကြုံခဲ့ရတဲ့အတွက်ဘဲလို့ရပြောင်းရွှေ့ရသူတွေရှိခဲ့တယ်လို့နောက်ထပ်ရေကြီးရေရှမ်းမှုအန္တရာယ်ရှိနေတဲ့အတွက်တတိထားဖို့လဲမိုးလေဝါသပညာရှင်တွေတတိပေးတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနုံပါ။မိုးများရေကြီးမှုတွေကြုံခဲ့ရတဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဆိုရင်လည်းအယောင်တင်းမြင့်ရင်မိတတ်မှုကြောင့်နေအိမ်ရင်းနှမြုပ်ခဲ့ရာအိမ်နောက်စု90ကျော်ဘဲလို့ရပြောင်းရွှေ့ခဲ့ရပါတယ်။ကချင်ပြည်နယ်အတွင်ဖြစ်ခဲ့တဲ့25ရက်ကနေ28ရက်ထိရေဘဲတိတ်တူထောင်နေချင်းရှိတယ်လို့လည်းဘဲအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနနွန်ကြားရေးမှုတော်ဖြူလေးလေးခင်ကပြောပါတယ်
ခုနကဖားကန်410လောက်စုစုပေါင်းဆိုရင်မှာ140ကျော်လောက်တော့ဖြစ်တယ်အခုအချင်းကြီးနေတယ်မှာပေါ့ဖားကန်ရဲ့မြေကြီးလမ်းဆင်းလို့ပေါ့နော်လူဦးရေကျတော့စုစုပေါင်းဆိုရင် 4,800 ကျော်တော့ရှိတယ
်ဖားကန်မြို့နယ်မှာဆိုရင်လည်းမိုးဆက်မပြတ်ရောသွင်းပြီးဥရချောင်းမြေရေဆိုင်ချင်းတဲ့မြေတက်ရကရေပေးသိအိမ်တော်စု1000ကျော်ကိုဘဲလို့ရပြောင်းရွှေ့ထားရတယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာဒီနှစ်ပုံမှန်ထက်မိုးများနေတယ်လို့လည်းအမျိုးသားဗဲအန်ဒီယန်စီမံခန့်ခွဲမှုဆိုင်ရာအကြံပေးအဖွဲ့အတွင်းရမှုလည်းဖြစ်တဲ့ဦးချစ်ကျော်ကပြောပါတယ
်မြန်မာနိုင်ငံမြောက်ပိုင်းမှာပုံတုံလေးဆုတ်ခွာသွားပြီးဖြစ်တော့လည်းပဲမိုးရွာနေတယ်ဒီလိုမိုးရွာတာပုံမှန်မဟုတ်ဘူးခါတိုင်းနှစ်တရာမုတ်တုံဆုတ်ပြီးမြောက်ပိုင်းမှာပိုညော့သွားတယ
်မိုးများရင်ကျင်းမှုတွေကြောင့်နေရချိန်မှာပဲနောက်ထပ်ရတဲ့ဥတုဆိုးရွားနိုင်တဲ့အန်ဒီယန်နဲ့လည်းကြောင့်နေရတာပါကပလီပင်လယ်ပြင်နဲ့ပင်လယ်ပင်လယ်အော်တိုမှာလေပြင်းအနေရဝန်ကြောင့်မောင်တိုင်းအန်ဒီယားရှိတယ်လို့လဲမိုးလေဝါသနဲ့ဇလဘေဒါဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကခန့်မှန်းထားပါတယ်
အော်ဒီဝါနာအတွက်ဒီနောက်မှာခံမှန်းချက်မှာဆိုရင်ကျွန်တော်တို့နေပြည်တော်ရဝင်းနှစ်ချိန်ဖြစ်နိုင်ပြီးတော့မှဒီချိန်မှာတော့ဒီပုံမအားကောင်းလာပြီးတော့မှ online ငယ်ဖြစ်ရောက်နိုင်တယ်ဆိုပြီးတော့ခံမှန်းထားပါတယ
်ဒီကာလတွေမှာလေပြည်အနေရဝင်းတွေမုန်တိုင်းတွေကြောင့်ပင်လယ်ရေလိုင်းကြီးတာရေပြင်တိုက်ခိုက်တာမောတက်လေပြင်ကျရောက်နိုင်ပြီးပင်လယ်ပြင်ထပ်မဲ့သူတွေသတိပြုဖို့လိုတယ်လို့လည်းပြောပါတယ်တောင်တရုတ်ပင်လယ်ပြင်ကမောင်တန်းအကြမ်းကြမ်းကြောင့်မြန်မာနိုင်ငံတချို့ဒေသမှာမိုးတက်ထားရွာသွင်းပြီးမြင့်ငယ်ချောင်းငယ်တွေမှာလည်းရေပြည့်ရေချမ်းအန္တရာယ်ရှိနိုင်ကြောင်းလည်းပြောပါရယ်
တရက်ပိုင်းအတွင်းမှာအေယောဒင်းနှင့်ရေမီတက်လာပြီးတချို့နေရာတွေမှာဆိုးရိမ်ရေမှားထက်ရောက်ရှိနိုင်တာကြောင့်မြေကအနီးနားမှာနေထိုင်တွေသတိပြုဖို့လိုတယ်လို့လည်းတောက်တာကျုံမူကပြောပါတယ်
။အော်လဝါလာအတွက်ခမ်းမင်းကျင်းမှာဆိုတော့ကျွန်တော်တို့ဒီဆိုးရိမ်မှတက်ဖို့ရောက်နိုင်တဲ့အစားအတော့ကျွန်တော်တို့ရွှေကူကတာညောင်းစိတ်ကအင်္ဂရဆိုတော့ပေါ့နော်။အေယောဒင်းမှာဆိုတော့ဒီတော့ဆိုးရိမ်မှရောက်နိုင်တဲ့အခြေအနေဖြစ်ရှိ။ရွှေကူကတော့ဒီလာထဲမှာဟိုချစ်သွားနိုင်ဒီကတော့ကုန်ကနီးနားတော့မှကျွန်တော်တို့ဆိုးရိမ်မှကျော်သွားနိုင်တဲ့အခြေအနေရှိပါတော့
။ပဲခူးတိုင်းရန်ကုန်တိုင်းအေယောဒင်းချင်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်တွေမှာမိုးထက်ချောင်းနိုင်ပြီးတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာစက်တင်ဘာ29ရက်နေ့မှာမိုးကြီးနိုင်တယ်လို့လည်းမိုးလေဝသနဲ့ဆလဘေတာညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဟာပြည်ခဲ့တဲ့ဇူလိုင်ကနေစက်တင်ဘာ18ရက်ထိမိုးကြီးရေရှမ်းမှုကြောင့်ပြည်နယ်နဲ့တိုင်းဆက်သက်ကူမှာမိုးများပြီးရေကြီးထဲရာကအင်တောင်စု2000တောင်းထောင်ကျော်လူရေတသိန်းနီးပါးရေပေးတိခဲ့ကြောင်းလည်းပေးအပ်တဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအကနုံတင်ပေးပို့တာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။Radio season တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ကိုဘက်ကယောဂကြုံနေရရှိမှာပဲလက်နက်ကမီနီပခတ်တဲ့ကြောင်းရခိုင်ပြည်နယ်မှာနောက်ထပ်ရာနေရှိတဲ့ဒေသခံတွေကိုအိုးဝင်စွန်ခွာထွက်ပြေးနေကြပါတယ်ကယောဂနဲ့လုံခြုံရေးအန်ဒီစိုးရင်မှုတွေကြောင်းရခိုင်ပြည်နယ်မြောက်ပိုင်းရဲစစ်တောင်နဲ့ကြောက်တော်မြို့နယ်တွေကနေရာစွန်ခွာထွက်ပြေးလာသူတွေရဲ့နောက်ဆုံးရှိနေကိုတော့ကိုတိုင်တော်ရောက်တည်င်းယူထားတဲ့ဘူရော်ရဲ့တည်င်းထောက်ကျွန်တော်တက်နိုင်ကဒီတည်င်းပတ်ရဲ့တည်င်းထောက်မှတ်စုစီစဉ်မှာတင်ပြထားပါတယ်ကိုဘက်ကယောဂတကြောပြန်ကူးဆက်မှုတွေစတင်ခဲ့ရကတက်နိုင်တဲ့လောက်အပြင်းမထွက်ကိုအမင်းထုတ်ထားတဲ့ရခိုင်ပြည်နယ်မှာလက်နက်ကမ်းမနီပခတ်တွေဆက်လက်ဖြစ်ပေါ်နေတာကြောင့်ယာနေရှိတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတာပါရခိုင်မြောက်ပိုင်းကရသေးတော်မျိုးနေနဲ့ကြောက်တော်မျိုးနေတွေမှာဆိုရင်လေဒီလာဆိုင်ပိုင်းကဆက်လို့ပြစ်ခတ်မှုတွေဇက်တိုက်ဆူတလို့ကြုံနေရတာကြောင့်လုံချုံရေးတွေစိုးရင်လည်းဒေသခံတွေစစ်တွေမျိုးထိထွက်ပြေးလာသူတွေလည်းရှိနေပါတယ်စစ်တွေမျိုးကိုတင်းချောင်လာတဲ့ရသေးတော်မျိုးနေဥကာကြီးရွာကဒေါ်မတ်ခင်တို့ကတော့ကယောဂအန်ဒီကိုစိုးရင်ပေမဲ့လေလက်တလောသက်ဘေးကိုပူကြောက်ရတာကြောင့်ထွက်ပြေးခဲ့ရတာလို့ပြောပါတယ်
။ယောမာသော့ရဲ့တော်တဲ့အမေတို့ကပို့ဖို့ကြောက်တာတစ်မျိုးလာနော်ကြီးပိုက်လာတာတစ်မျိုးနဲ့မနေဝမထဲဝမ်းလို့ထိုးကိုပြေးလိုက်ဒီကိုပြေးလိုက်နဲ့အလိုတော်ပဲကြောက်မှာကူရောင်းနေတာဘောလေမနေဝမ်းတော့ဘူးရှောင်းတော့ကလေးပိုက်ထိုးဟိုမာကလေးပိုက်ဒီကလေးပိုက်ဖြိုပြီးပိုက်နေတာပဲလို့
ရသေးတော်မျိုးနေကမိုးစေးကျောင်းဒေသဖက်မှာဆိုရင်လေဒီအပိုင်းတွင်ပြစ်ခတ်မှုတွေဇက်တိုက်ဆိုလိုကြုံနေရတာကြောင့်စစ်တွေမျိုးနေတခြားမျိုးနေတွေကိုထွက်ပြေးနေကြပါတယ်
။ဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတဲ့ခြေရွာကတော့ဒီရသေးတော်မျိုးနေထဲမှာပါတဲ့ကံပြင်ခြေရွာပေါ့နော်။ဒီရွာမှာဆိုလို့ရှိရင်ဒီမနေ့ကဒီဟိုဘက်ဒီရွာရဲ့ဒီဘက်ရှမ်းမှာရှိတဲ့မြေကနေပြီးတော့ဒီလက်နက်ကြီးတွေနဲ့ပြေးပြီးတော့ရွာမှာအင်းတွေတော်တော်များများထိတော့ပေါ့နော်။လူကြီးထိခိုက်ဒဏ်ရာရတာတော့မရှိဘူး။ဒါမဲ့ဒီရွာကရွာသားတွေတော်တော်များများကတော့အဲ့လိုပြစ်ခတ်မှုတွေဖြစ်ပြီးနောက်ပိုင်းမှာဒီဆိုရင်ပြီးတော့ဒီဘေးနာရွာတွေကိုပေါ့နော်ထွက်ပြေးတိချောင်းနေကြတယ်လို့ရွာသားတွေကပြောပါတယ်ခင်ဗျာအခုနကအန်ဒီဆိုရင်လည်းဒီတစ်ခေါက်ရွာကိုတိချောင်းပြီးတော့ပေါ့နော်ဒီမနက်ပိုင်းမှာသူလိုအပ်တဲ့ပစ္စည်းတွေအိမ်ကိုပြန်လာယူပြီးတော့နောက်တစ်ခေါက်နေပြီးထွက်ပြေးပြန်ပြီးတော့တိချောင်းသွားတာဖြစ်ပါတယ်ခင်ဗျာလက်ရှိဒီရွာမှာဆိုလို့ရှိရင်ဒီယောက်ျားသားအနည်းငယ်လောက်ပဲရွာမှာကြံခဲ့တာတွေ့ရပြီးတော့ဒီတခြားမိန်းကလေးတွေတက်ကြီးယူတွေရွာသား1900လောက်ကတော့ဒီနီးစပ်အခြေရွာတွေကိုတိချောင်းနေကြတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကျတိတော်မျိုးပေါ်မှာဆိုရင်လေငကိုကလေးကဒုက္ခတွေတို့များပြားရှိနေသလိုစက်တင်ဘာလဆိုင်ပိုင်းကစစ်ဆောင်တွေထတ်တိုးနေတာတွေကြောင့်စောင့်ဝင်ရဲ့ခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ရတိတော်မျိုးပေါ်စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘတ်ကာကပြောပါတယ်
။ဟိုရတိတော်မျိုးပေါ်မှာဟိုဒီလအခုတက်ပြလာတဲ့စစ်ဆောင်တွေမဟုတ်ဘူးလားဟိုငကိုကလေးကမျိုးပေါ်မှာစစ်ဆောင်တကားငကိုနဲ့တခုရှိရကြ။အဲဒီငကိုနဲ့တခုရှိရဆိုတော့မျိုးပေါ်ရောက်တဲ့စစ်ဆောင်တွေတော်တော်များများပေါ်တော့ကျွန်တော်တို့မှဒီ ID system တွေပေါ်တော့ဒီလိုမိုးကူဆောင်တဲ့မပေါက်ပြေးနိုင်သေးဘူး။အခုတော့ဒီတက်ပြီးတော့ပြေးလာရဆိုတော့ကျွန်တော်တို့မှပူးတိုးသွားရပေါ့အသက်ကြီးဒီနေရာဆက်သေးတယ်ရောသူတို့အဲ့လိုဆက်သေးတယ်ကြောင့်နေစရာဆက်သေးတယ်ဆိုတော့ဟိုဒုက္ခရောက်နေရကြောင်း
ဒါပြင်ကြောက်တော်မျိုးနယ်ကလတန်းမြေကျောင်းတစ်လျှောက်မှာရှိတဲ့ရွှေပြည်ကျေးရွာဖက်မှာလည်းဒီလာဆိုင်ပိုင်းကစပြစ်ခတ်မှုတွေဖြစ်ပေါ်နေပြီးကျေးရွာတချို့မီးလောင်တော့ခဲ့တယ်လို့ရွာသားတချို့လည်းသိဆုံးတဲ့ရတာတွေရှိခဲ့ပါတယ်။အဲ့ဒီကလတန်းမြေကျောင်းတစ်လျှောက်မှာလက်ရှိချင်းကြီးလေးပြစ်ခတ်မှုတွေရှိနေကြကြောင်းဒေသခံတစ်ထောင်ကျော်လောက်ကြောက်တော်မျိုးပေါ်ကိုထွက်ပြေးနေကြရတယ်လို င်းမလုံလောက်တာတွေနဲ့ရင်ဆိုင်နေရတယ်လို့ညောင်ချောင်းစစ်ဆောင်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်ကျွန်တော်တို့ဒီမှာကိုဗစ်ကိုမကြောက်ဘူးလားဆိုတော့စောက်တယ်ဒါပေမဲ့ကိုဗစ်ကိုကြောက်ကြကောင်းတာကဒီမှာကဒီသူတို့ကဒီအတက်အလေကိုပုံပြီးတော့ကြောက်ကြတာပေါ့နော်ခုချင်းသူတို့ပြောရတာကိုဆောင်လာတယ်အဲ့ဒီမှာကိုဗစ်နဲ့တက်ပြီးတော့ဒီကျန်းမာရေးဝန်ကြီးဌာနကဒီထုတ်ပြန်လာတဲ့စီကဲစင်းနေတဲ့မျိုးကကြတော့ကျွန်တော်တို့ဒီစစ်ဆောင်တကမှာတော်တော်လေးဖြစ်ဖြစ်တယ်ဒီမှာလူကြီးပြည်သူပြည်နေရတယ်ဒီလိုဖြစ်လာပြီးရှင်တော့ဒီတော်တော်လေးကဆက်ဖြစ်ဖြစ်တော့နေတယ်ဘယ်မှာစစ်ဆောင်ရတဲ့မျိုးကဖြစ်နေတယ်ဒါပေမဲ့ဒီဘက်မှာကိုဗစ်ကိုအကျုံးပြုတော့ကျွန်တော်တို့ဒီလူတွေကိုလက်မခံနိုင်ကြဘူးဒီလူတွေမရှိဘူးဒီလိုမှဒီလိုနေတဲ့ယောက်မှနေချင်တယ်ဒါပေမဲ့မြေခွင်းတော့ဘယ်မှာရှင်မပြေလို့ဒီလိုကဒီကိုကိုနေဆက်ခေါ်ပြီးတော့ကျွန်တော်တို့စီကိုလောက်လာကြတာ
ရခိုင်ပြည်နယ်မှာပြည်ထောင်2018နှစ်ကုန်ပိုင်းလောက်ကလေးကအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်နေရာစွန့်မှာထွက်ပြေးနေရသူ2,000ကျော်လောက်ရှိတယ်လို့စစ်ဆောင်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစီရင် REC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။အဲ့ဒီစစ်ဆောင်2,000ကျော်ထဲမှာတချို့ကစစ်ဆောင်စခန်းတွေမှာနေထိုင်ကြသလိုတချို့တွေဟာလည်းနေဆက်ဟာဆွေမျိုးအိမ်တွေမှာနေထိုင်သူတွေပါဝင်တယ်လို့နေရာအတေချာမရရှိတဲ့စစ်ဆောင်တွေလည်းပါဝင်နေပါတယ်။
ဒီလိုစကားတွေမှာရှိတာကသုံးဖို့တပုံပဲရှိတာနှစ်ပုံလောက်ကဒီဖွင့်ရင်ကြောက်ရေနောက်ကိုသူကိုတာစခန့်နေနောက်သူများအင်ဂျင်မှာပြေခုပြီးတော့နေကြရတာဆိုတော့ဒီလိုမှဒုက္ခတွေအဖိန်နေမရဘူးဆိုရကရိခါတို့ငွေဟိုတိန်ထောင်နှစ်တော့ပေးနေသူတို့ကမရဘူးသူတို့လေးလို့နေရှင်လို့နေတာမဟုတ်ဒုက္ခတွေစခန့်ရှိဒုက္ခတွေစခန့်မနေပါအခုဒုက္ခတွေစခန့်ကမရှိတော့ဒီလိုတိဖို့ခိုးနေရမရှိဘူး
လက်ရှိရှင်တိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေတယ်လို့တစ်ဖက်မှာလည်းတိုက်ပွဲတွေကြောင့်နေရာစွန့်ခွာသူတွေလည်းတိုးလာနေပါတယ်။ပြည်တွင်းပြည်ပလူရှင်တွေနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနရှာမှတ်ထားတဲ့စီကံတွေကြောင့်စစ်ဆောင်တွေကိုကူညီထောက်ပံ့ဖို့ခက်ခဲနေကြတာပါ။စစ်ဆောင်စခန်းတွေမှာရှိတဲ့စစ်ဆောင်တွေကိုဆိုရကစာနယ်ရေးခါတချို့ထောက်ပံ့ပေးတာတွေရှိနေပြီ။နေရာတည်ကြခြင်းမရှိတဲ့စစ်ဆောင်တွေနေနဲ့တော့စောဝတ်နေရေးပုံမူခက်ခဲနေကြတယ်လို့ရတိတော်မျိုးနယ်မျိုးသားလွှတ်တော်မှဦးခင်မောင်လကပြောပါတယ်။
အစိုးရကဥစုံပြီးဖြည့်ချင်းပေးရမယ်တာဝန်လေးရှိတယ်။ကိုယ်အနေနဲ့မလိုရောက်ရနိုင်တဲ့ကအကူအညီတောက်ရမှာလွယ်ရင်ငွေရှိပြီးပြီးတော့ပေးရမှာဆွေရကအားရှိဆုံးပဲ။ဟိုဒုက္ခတွေရှင်းရှင်းကူညီနေအလူရှင်တွေကကူညီဆိုတော့ကခဏလေးပဲ။နှုတ်ဒီညဉ့်ညက်ကလိုရောက်လဲဒီကမကူညီနိုင်။ဒါတော့လူကြီးရခိုင်ပြည်နယ်မှာ20ကျော်တပည့်ချောင်ရှိတဲ့အခြေအနေမျိုးမှာဒီအလူရှင်တွေကအကုန်လုံးကြွေးဖို့မွေးဖို့ဆိုတာကဘယ်လိုမှမရှိဘူး။
အခုလိုကိုဗစ် -19 ကာယောဂါနဲ့ကြုံနေရချင်းအပြည့်ရကြဖို့ကုလသမဂ္ဂတွင်ရမှုလျှောက်တာမကမြန်မာနိုင်ငံရှေးစိုက်တန်တမန်တွေနဲ့အကူအညီပေးရအဖွဲ့တွေကလည်းတိုက်တွန်းထားကြပါမယ်။အခုရှိသည့်တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါ။ဒီသတင်းတစ်ပတ်ဖြစ်မှာပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးကိုယ်စားလှယ်ကလည်းရခိုင်ပြည်နယ်ကစီရေးပဏိပခတ်တွေအတွင်းကလေးငယ်တွေပါဝင်ရပ်သားတွေထိခိုက်သေးဆုံးမှုတွေကြုံနေရတဲ့ပေါ်သတိပေးခဲ့ပါတယ်။တိုက်ပွဲတွေကြောင့်ရပ်သားထိခိုက်သေးဆုံးမှုတွေနဲ့အိုးအိမ်ဆုံးခါထွက်ပြေးနေရတဲ့ရှင်တွေကြုံနေရတာကြောင့်ကုလသမဂ္ဂတွင်ရမှုလျှောက်တိုက်တွန်းထားတဲ့အတိုင်းအပြည့်ခတ်ရစေကြဖို့လေလူ့ခွင့်ရေးထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်စစ်တွေမျိုးကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
သရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသိန်းကြီးထိုက်ပါဝင်းတူနယ်တဝိုက်ညီအကတသိန်း800ကျော်မှာရွှေနဲ့တပ်တူစူးစမ်းရှာဖွေရေးအတွက်ဩစတြေးလျပင်အော့စ်ကုမ္ပဏီလုပ်ပိုင်권ရပါတယ်ဘလို့ပုံစံမျိုးလုပ်ပိုင်권ရထားတယ်လဲဆိုတာကိုပြည်သူ့လွတ်တော်တင်ရစာတတ်နဲ့တဘာဝပဝန်းကျင်ထိမ့်သိမ့်ရေးဆိုင်ရာကော်မတီဥက္ကဋ္ဌကွန်းချန်ကုံလွတ်တော်မှဦးစိုးသူရထွန်းကိုမေးမြန်းထားပါတယ်ဘူမိပေတာပညာရှင်တဦးလည်းဖြစ်တဲ့လွတ်တော်အမတ်ဦးစိုးသူရာထွန်းကတော့အခုပန်အော့စ်လိုမျိုးအကြီးစားမိုင်းရှာဖွေရေးလုပ်ငန်းတွေပိုပြီးခွင့်ပြုမဲ့မူဝါဒအပြောင်းလဲဖြစ်တယ်လို့စပီးဖြေကြပါတယ
်ကျွန်တော်တို့ရဲ့မူဝါဒအရတော့လုပ်ငန်းအသေးလေးတွေပေါ့ဓာတ်ကြီးဖြစ်ခြင်းဟာဘောပါဝင်ရောလည်းကိုကြည့်ကြိုက်ကြည့်ရဲ့ဒီစီဖွံ့ဖြိုးတိုးတက်တဲ့ဒီတက်တူထုတ်လုပ်မှုနဲ့လည်းမကိုက်ညီတဲ့အတွက်ကြောင့်ကျွန်တော်လုပ်ငန်းအကြီးကိုပိုပြီးဦးစားပေးပါတယ်။အဲ့လိုပြီးတဲ့အခါမှာဟိုတစ်ဖက်တစ်ဆက်တည်းပါလာတာကတော့ဒီဒေတာခံပြည်သူတွေနဲ့ဆက်ဆံရတိုင်းဒေတာကြီးတွေအတွက်ကိုလည်း
ဟိုနီးမျိုးမျိုးနဲ့သူတို့ကလည်းဟိုလူလောက်တွေထောက်ပံ့နေပေးဖို့တို့တရားစာရမုံရနေတာအခွန်အောက်တိဖို့မိုင်းပြီးတော့စဉ်းစားပေးကြပါလိမ့်အဲ့တော့အခုကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်တွေထဲမှာနှစ်မှာဆိုရင်ဟိုဘယ်လိုကဘယ်နှခုဘယ်ချိန်မှာပြီးမလဲဆိုတာတွေအစီကျွန်တော်တို့ကတည်းကနေကွန်ပလီယန့်နေဟိုဆက်ပြောရဲမကြောင်းဟိုဝင်းကြတာလည်းခုပြီးခုစူးစမ်းပြီးလုပ်ခဲ့တာပါအခုဒါကစတဲ့ပြီးတော့ဒီဒီကုမ္ပဏီကိုစတဲ့ချောင်းဝင်ပြီးရတော့ပါပဲဆရာ
ဒီလုံပိုင်ခွင့်ပေးတဲ့အပေါ်မှာပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီးတော့ရောဟိုအစိုးရဘက်ကဟိုတရားဝင်ထုတ်ပြောတာမျိုးဟိုဆရာတို့ကိုအသိပေးတာမျိုးဆရာတို့သိချပါသလားရှင
်အခုကတိုက်တိုက်ပြီးနေအစိုးရကလည်းတည်ပြီးသားလည်းဖြစ်တယ်နောက်တစ်ခါဟိုကျွန်တော်တို့တွေလည်းတည်နေတယ်တခါမြူတာလွတ်တော်ကကျွန်တော်တို့နဲ့အလားတူကုမ္ပဏီလည်းဒီတိစာတွေကိုတေချာတည်ပါတယ်မဆူလူလားတခုဒီအဆင့်မှာပြည်သူလူထုကိုတိုက်ရိုက်မပြောသေးသေးအကြောင်းကတော့တခုရှိပါတယ်အဲ့ဒါပါလဲဆိုတော့တန်တန်ရှာပွေတယ်ဆိုတာကမှွင့်လင်းပြောရင်ကျွန်တော်တို့ပလောင်းဆုံးဆိုရင်ဘူးပြေတာမျိုးကိုဆွဲရပါတယ်ဆွဲတဲ့ဆိုရင်ကျွန်တော်တို့ geologic တွေကဒီတူလေးနဲ့ဟိုကျွန်တော်ကြောက်ကလေးတွေကိုထုပြီးတော့နမူနာကောက်တယ်ပေါ့နောက်တစ်ခါချောင်းနေမြောင်းနေရဲ့လေဒီနှုံးနေနေသားလေးကိုကြည့်ပြီးသူတို့မြေနမူနာတွေကောက်တာတွေရှိပါတယ်အဲ့လိုကောက်ပြီးတော့မှဓာတ်ကွဲကိုင်းတွေမှာဆန်းပြီးတော့မှာဒီလောက်ကျဲတဲ့ area ကြီးကနေကျင်းယူလိုက်ပါတယ်ဟုတ်ကဲ့။ကျမ်းပြည့်ပြောရင်ကျွန်တော်တို့ခုတသိန်းကျော်ဆိုရင်နောက်နေ့မှအဲဒီတသိန်းလောက်ပါပြုတ်သွားပြီ။နောက်ကအစွန်းတွေပဲပြန်တော့ပဲပေါ်ပါတယ်။ချော့ချော့ပြီးတော့သွားပါတယ်။အဲ့ဒီမှာသဘောအပဝင်ရှင်ရောလူမှုပဝင်ရှင်ရောဘာမှတိကျမှုမရှိသေးတဲ့ကာလလည်းဖြစ်တယ်။ဒေတာရဲ့ဒီဝါးရေးနဲ့လည်းတိုက်ရိုက်ဘာမှမတိကျသေးတဲ့ကာလဖြစ်တော့ဒီချောက်ဝင်ကြီးကာလမှာတော့ကျွန်တော်ကလူတွေကိုအများကြီးပြောလို့မရှိပါဘူး။သူ့ရဲ့ဘူးရင်းလုပ်ငန်းတွေရဲ့ပုံစံနဲ့ဒီတိုင်းမှာပဲသူကဒီအားကြီးအားလုံးအခုလိုထုတ်လို့လည်းမရပါဘူးထုတ်လို့နိုင်မှလည်းမဟုတ်ပါဘူးခင်ဗျာ
အခုဒီကုမ္ပဏီကစပြီးတော့ရှာဖွေပြီဆိုတော့တကယ်လို့တွေ့လာရင်ရောသူတို့ကပဲဒါလုပ်ပိုင်권ပေးရမှာပေါ့နော်ဆရာဟုတ်ပါသလားရှင
်ဟုတ်ပါတယ်အပေါ်ကတော့ဒီတိုင်းပါပဲဘာလို့လဲဆိုတော့ရှာဖွေပြီးအဆင့်ပြီးလို့ရှင်ကျွန်တော်ကဖြစ်တဲ့ဒီလေးလာတဲ့အဆင့်ပေါ့အဲ့ကြရင်တော့နည်းနည်းလေးမြင့်သွားပြီသူကဟိုသူရဲ့တတ်တုရှိနိုင်မယ်ဆိုတဲ့ target ပေါ့ဘယ်နေရာမှာရှိနေဆိုတော့လည်းသူတို့သိလာတယ် area ချင်းချင်းလေးလည်းဖြစ်သွားတယ်အဲ့ဒီမှာသူတို့ကဒီမှာတို့တွင်နေတူတာတွေတို့ဒီထဲပို့ပြီးတော့ဒီကျွန်တော်တို့ဘူမိယူပါအနေနဲ့တိုက်တာတာတွေတို့ဒါတွေပါလာပါလေ
ဆိုတော့ဆရာလည်းဒီဘူမိပေတာပညာရှင်တယောက်ဖြစ်ပါတယ်ဆိုတော့ဒီဒေတာဟာဘလောက်ထိဒီရှာပွင့်နေတဲ့တတ်တူတွေနဲ့ပတ်သက်ပြီးကျွဲဝပါတယ်ရှင်ဘလောက်အလားအလာကောင်းပါလဲဆရာ
အလားအလာကတော့ရှိတာသိကြပါတယ်ဟောဝင်းတူကကျွန်တော်တို့ရဲ့ဒီဘက်ကဟိုမီးတောင်ကျွန်တော်တို့ရဲ့ဘူမိပေတာသဘောတရားမှဆိုရင်အလေမီးတောင်တန်းလို့ခေါ်တော့ဗောတောင်တုံးလုံးဝင်းတူပေါ်ရာတိသွားတဲ့နေရာပေါ့ဒါကိုကျွန်တော်တို့ခုခြေစဉ်တော်လက်ပတော်တော်ပြီးလဲသွားပါတယ်အဲဒီဒီနင်းကြောင်းကြီးနဲ့ကတ်ပြီးရှိနေတဲ့နေရာဖြစ်တဲ့ခါကျတော့တရားသာသဘောရတော့ရှင်းနိုင်ကြီးရတော့အတန်အမြင့်ရှိပါတယ်ဟိုတပည့်တစ်ခုရှိတာအဲ့တော့လုပ်ငန်းရဲ့သဘောတရားရရေချည်ရင်းနှီးညွန်တိုင်းတဲ့သူကတော့သူ့ရဲ့အကျိုးမြတ်နဲ့ကိုက်မကိုက်ဆိုလိုတာကတော့ကမ္ဘာသီးခွင့်ရဲ့အခြေအနေဒါတွေအားလုံးကိုတွက်ဆပြီးတော့မှဘယ်လောက်ထိရင်းနှီးညွန်တိုင်းမယ်ဆိုတော့သူတို့တွက်ဆအောင်ဖြစ်ပါတယ်
ဟုတ်ကဲ့ရှင်။နောက်ဒီတတ်တူတူဖို့ရေလုပ်ငန်းတွေနဲ့ပတ်သက်လာလို့ရှိရင်ဒါမြန်မာပြည်သူလူထုမှာစိုးရိမ်ကြောက်ကြမှုရှိပါတယ်ဆရာ။ဟိုဆရာတို့လည်းဟိုတွေ့မျက်မြင်တွေ့ရှိပြီးဖြစ်ပါတယ်ဒီလက်ဘရောင်းတောင်ကိစ္စတို့နောက်ဒီကချင်ပြည်နယ်မှာမိုင်းတွင်းတွေကိစ္စတို့ဆိုတော့ဒီကုမ္ပဏီကိုမှဘယ်လိုကြောက်ရွေးပါလဲဆရာ။ဒီကုမ္ပဏီကရောအရင်အရင်တတူတူဖော်တဲ့လုပ်ငန်းတွေနဲ့ဘာများกว่าချာကောင်းမှုမှုရှိပါတယ်ဆရာ
ဒီကျွန်တော်တို့အရင်ညီမဆွေလမ်းလေးပါတီအစိုးရဆက်မှာရောနောက်တစ်ခါဒီကျွန်တော်တို့ပြီးခဲ့တဲ့ဒီတက်မလို့အစိုးရကာလအစောပိုင်းနေမှာဟိုတကယ်နိုင်ငံတကာကုမ္ပဏီအကြီးကြီးတွေလာကြပါတယ်ဟိုဒီ IP ဘိုးတို့ new mount တို့ဆိုတဲ့လူကုမ္ပဏီကြီးတွေရှိတယ်အဲ့လိုကုမ္ပဏီကြီးတွေမှန်သမျှကဒီလူလူရဲ့ဒီဒေတာစားတော့ကြီးအဝင်ကြီးပေါ့အရန်ကိုပြီးဆိုင်ကြပါတယ်သူတို့ရဲ့အပူအနေနဲ့ကျမကြီးဆောင်ရှားမှုကြီးတခြားအချက်လက်တွေလည်းအများအားပါပါအဲ့ဒီနောက်ပိုင်းမှာကျမကျွန်တော်1994တက်သူတွေဥပဒေရဲ့နောက်ပိုင်းဒီမှာမှာတပြေးပြေးနဲ့ကျွန်တော်တို့ကဒီလုံလန်းရှင်အနေနဲ့ဘယ်လိုလဲဆိုတော့ဟိုပြည်တွင်းသူပြည်တော်ဒေသခံအခြေတွေရှိတယ်နောက်တစ်ခါအနီးနားမှာရှိတဲ့တရုတ်ကုမ္ပဏီဂျူနန်လောက်ကတရုတ်ကုမ္ပဏီဒီလိုတွေဝင်လာတဲ့အခါကျတော့သူတို့တွေကအဲ့ဒီခုနပြောတဲ့အရေးကြီးတဲ့စိတ်ပိုင်းတွေသူပြည်ပြည်သူလူထုပေါ်မှာဘေးမဆိုင်ကြည့်ကြတာအများကြီးရှိပါတယ်အခုဒီတန်အော့ဆိုရင်သူကဩစတေးလျလို့ပြောပြီပဲဒါကျွန်တော်တို့တိလောက်တော့တရုတ်နိုင်ငံအနေမှာအခြေခံနေခဲ့တဲ့ဟိုတတိယပိုင်းနဲ့ကုမ္ပဏီပဲဒါပေမဲ့သူ့ရဲ့လုပ်ငန်းတွေကကျွန်တော်နားမှာဆိုအင်ဂျင်နီယာလောက်ဆိုတာလည်းရှိတယ်နောက်တ
ဟုတ်ဩစတြေးလျကကုမ္ပဏီဆိုပေမဲ့တရုတ်ကုမ္ပဏီဖြစ်နေပါတယ်ဆိုတော့ဒီမန်နိုင်ငံရဲ့တတူတူဖို့ရေလုပ်ငန်းစာတတူဖို့လုပ်ငန်းမှာစိတ်ဝင်စားရမှာတခြားနိုင်ငံတွေကရောများမရှိတော့ဘူးလားရှင်ဆရာဒီရှိတယ်ဒီမှာအခုလည်းကျွန်တော်တို့ဩစတြေးလျကုမ္ပဏီတွေနဲ့လည်းဆက်ပြီးတော့ညှိနှိုင်းနေရရှိတယ်ပေးတာပေးတာလည်းရှိပါတယ်ဟုတ်ကဲ့ပါရှင်ဆရာဦးစိုးသူကတော့သူ့ရဲ့ကျေးဇ
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါရှင်။လက်ရှိကမ္ဘာတစ်ဝှမ်းမှာဖြစ်နေတဲ့ COVID ကရောဂါအန္တရာယ်ဟာကာကွယ်ဆေးပေါ်လာပြီဆိုရင်တော့မှချက်ချင်းအဆုံးသတ်သွားမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကသတိပေးထားကြပါရစေ။ဒါကြောင့်ရောဂါမကူးအောင်လို့လူတိုင်းသတိထားနေထိုင်ဖို့စဉ်စားပြင်ဆင်စရာဖြစ်လာပါရစေ။နှာခေါင်းစည်းတတ်တာ၊မရင်းနှီးသူတယောက်နဲ့တယောက်ခက်ခွက်ခွာနေကြတာမျိုးကလူတော်တော်များများအတွက် new normal လုပ်နေကြအပြုအမူတွေလိုအသားကျလာနေပါပြီ။လူတွေနဲ့ထိတွေ့ဆက်ဆံရတဲ့အလုပ်မျိုးလုပ်သူတွေအတွက်ကရော new normal စိန်ခေါ်မှုတွေကဘာတွေရှိနိုင်ပါသလဲ။ကခုံပြီးကျန်းမာရေးလေ့ကျင့်ခန်းတင်ပြတဲ့မြန်မာနိုင်ငံက Zumba instructor ဆရာမမတ်စာဖြူအတွက် new normal ကဘာတွေပါလဲ။ဘယ်လိုပြင်ဆင်ထားသလဲဆိုတာကြည့်ရအောင်ပါရှင်။
အခုလောဆယ်ကတော့ဒီဟို Zumba အတွက်ကတော့ new normal ကဒီ online ကနေတင်တဲ့ဥစ္စာပေါ့နော်။ Zoom နဲ့တင်တာတို့နောက်ပြီးတော့ Zumba ကကြတော့ပါလေ။ตัวရှိတယ်ตัวဒီတချင်းနေอ่ะตัว copyright ရှိရဲ့ခါကျတော့ Facebook ကနေတင်လို့မရဘူးဒီမှာသူကချင်း challenge ဆာပါလဲဆိုတော့ခါကျတော့တော်တော်များများလူရဟို Facebook နဲ့ပဲရင်းနေတာပေါ့เนาะ technology ဘာလို့မရင်းနေရတဲ့ကြောင့်တို့က Zoom နဲ့ပါလေလုပ်လို့ရှိရင်ပြိပြီးတော့မကြိုက်ကြဘူးအဆင်မပြေဘူးအဲ့လိုမျိုးတစ်ခုဖြစ်တဲ့ဟာလေးရှိတယ်ဆိုတော့ခါကျတော့ကိုယ့်ရဲ့ဟိုအတန်းတင်ဟိုကိုယ့်ရဲ့အတန်းတင်တဲ့တက်မဲ့လူတွေကိုဒီ technology နဲ့ရင်းနေအောင်ရင်လုပ်ရတဲ့ဟာတစ်ခုရှိတယ်နောက်ပြီးတော့ဒီ camera တို့microphone တို့ sound system တို့နည်းနည်းကိုယ့်ဘက်ကအိမ်မှာပြင်ဆင်ရတဲ့ဟာကြီးရှိတာပေါ့အဲ့ဒါအဓိက new normal ဖြစ်သွားတာပေါ့နော်အပြင်မှာအတန်းတွေကထွက်ပြီးတင်လို့မရတော့ဘူးဆိုတဲ့ခါကျတော့လေ
အခုလက်ရှိမှာရောတင်တန်းတွေကိုဘယ်လိုတင်နေရလားဘယ်နှစ်ချိန်လောက်ဘယ်လိုတင်နေရပါလဲရှင
် Zoom market အတန်းကိုတင်တယ်အဲ့ဒါကကျတော့ဟာ Star City ကဂျင်မှာတင်တာပေါ့နော်အဲ့ဒါကတော့အခုလောလောဆယ်ပိတ်ထားတဲ့ PU ဟာဂျင်နေမဖွင့်အောင်ဆိုတဲ့ခါကျတော့လေကျန်တာကတော့ဒီလူကြီးတွေပုံမှန် Zoom ကတော့ငွေချင်းနေနဲ့ပေါင်းပြီးတော့ဟိုအများကြီးပုံမှန်အနေနဲ့တော့မဟုတ်ဘူးပေါ့နော်ဒါလို့ဆိုတော့နေရာရောအချိန်ရောလောဆယ်ကအပြည့်အဝမပေးနိုင်တဲ့ခါကျတော့ online ကိုပဲအဲ့လိုမျိုးဟိုကိုပတ်တာကိုပုံမှန် regular class ဖွင့်ထားတာမျိုးမဟုတ်ခဲနဲ့ဟို print လာပြီးသားတင်နေပြီးသားငွေချင်းနေနဲ့ပဲဟိုပြန်ပြီးတော့ class share ပြီးတော့တင်တာမျိုးပဲလုပ်နိုင်နေတယ်လောလောဆယ်ကလေ
အခုအဲ့လိုမျိုးပေါ့နော်အခုမမာပြီးမှာရောအဲ့လိုမျိုး online ကနေပြီးတော့ဒီလိုချင်းကစားတာတော့ဒီဇွန်ဘာကတာတို့လိုမျိုးနဲ့ပတ်သက်ပြီးတော့ online ကနေတင်တာလူတွေကဘယ်လောက်စိတ်ဝင်စားမှုရှိတာကိုတွေ့ရလဲရှင
်။အခုနောက်ပိုင်းပို့ပြီးတော့ဟိုစိတ်ဝင်စားလာကြတယ်အထူးသဖြင့်ဟိုငကိုရေကအချင်းမသွားနိုင်တဲ့အဲ့လိုမျိုးဟိုအိမ်ရှင်မကြီးတို့အမေကြီးတို့ဆိုလို့ရှိရင်ကျတော့တို့ကဟိုတို့အားတဲ့အချိန်မှာကစားနိုင်တယ်မြေတောင်လို့ online မှာကစားရတာကိုအရင်ကထက်ပို့ပြီးတော့စိတ်ဝင်စားလာတယ်ဇွန်ဘာဆိုလို့ရှိရင်လည်းငကိုရေကလူတိပဲမယ်တချို့ရကြတော့လည်းအဲ့လိုမျိုးချင်းကိုမလာနိုင်တာဒီမှာအတွက်ဟိုလာစဉ်ကြီးမသွင်းကျင်တာတို့ဘာတွေနေရှိရလူတွေဆိုလို့ရှိရင်အခုတို့ဒီ online ကနေပြီးတော့ဆမ်းပြီးတော့ကစားလို့ရတယ်ကိုယ့်အိမ်မှာကိုယ့်ကစားကိုဘယ်သူမှဟိုမမြင်ရဘဲနဲ့ကစားလို့ရတယ်တော့မတို့ပို့ပြီးတော့စိတ်ဝင်စားလာကြတယ်အရင်ကထက်တော့လေ
လူတိုင်းအတွက် new normal ဖြစ်လာတဲ့အထက်မှာဉာဏ်ပညာကိုအားကိုးလာရတဲ့အခြေအနေလေးတစ်ခုပါဝင်ပါတယ်ဒါကြောင့် Zumba လေ့ကျင့်ခန်းလုပ်တဲ့နေရာမှာလည်းဉာဏ်ပညာထောက်အကူနဲ့ online ကနေလှုပ်လာကြတာပါဒါပေမဲ့နည်းပညာပိုင်းလိုအပ်ချက်တွေရှိနေသေးတဲ့မြန်မာနိုင်ငံမှာအခက်အခဲတချို့ကတော့ရှိနေပါသေးတယ်
။မြန်မာနိုင်ငံမှာကတော်တော်များများကသူတို့ရင်းနှီးတာက Facebook နဲ့ပဲရင်းနှီးတယ်။ Facebook ကိုပဲသုံးကြတယ်အဲ့လိုမျိုးဆိုတဲ့အခါကျတော့သူတို့ကဒီတခြားဒီ platform တွေ Zoom တို့ဘာလို့ကြားတဲ့အခါကျတော့သူတို့အတွက်ကဟိုအခက်အခဲလေးတွေရှိတယ်။သုံးရတာအဆင်မပြေတိုင်း။နောက် internet line ခါနေကြလို့ရှိရင်မကောင်းတာပေါ့နော်။အဲ့လိုမျိုးဟာအဓိကရှိပါတယ်ဟုတ်။
covid ကြောင့်မဟုတ်တော့ဖြစ်လာတဲ့ဒီ new normal အခြေအနေမှာကိုပြင်ဆင်တဲ့ဥစ္စာတွေမှာရောဒီတင်တဲ့တင်တန်းသားတွေအတွက်ကိုရောကိုကဘယ်လိုမျိုးပံ့ပိုးမှုတွေလုပ်ပေးရလဲရှင်ဒီလို online ကနေတင်တန်းတွေပေးနိုင်ဖို့အတွက်
Okay, ဟိုသင်တန်းသားတွေအတွက်ကြားတဲ့အခါကျတော့ဒီဘယ်လို application မျိုးကို download လုပ်ရမယ်။နောက်ပြီးတော့သူတို့အတွက်ဒီဘယ်လိုမျိုး internet ရှိမှသူတို့အတွက်အဆင်ပြေမလဲပေါ့နော်။အဲ့လိုမျိုးဟာလေးလုပ်ပေးရတယ်။အဓိကကနောက်ပြီးတော့သူတို့ကဖို့အတွက်နေရာဘယ်လိုလုပ်ရမလဲ။နောက်တစ်ခုကသူတို့ရဲ့ device ကိုဘယ်လို set up လုပ်ရမလဲဆိုတဲ့ဟာလေးအဓိကပြောပေးရပါတယ
်။ဒီလိုမျိုးနည်းပညာနဲ့ပတ်သက်လို့တော်တော်လေးဟိုအကျွမ်းဝင်မှုရှိအောင်လို့တော်တော်လေးသင်ပေးရတာမျိုးလား။
โอเคအစပိုင်းမှာတော့ပြောပြရတယ်အထူးသဖြင့်အဲ့လိုမျိုးဟိုအာ40ဝင်းစင်ပေါ့เนาะအဲ့လိုရွယ်အထူးသဖြင့်အရှင်မတွေပေါ့တို့ကဒီမီးပညာပိုင်းနဲ့မရင်းနှီးဆိုလို့ရှိရင်တော့တို့အဲ့ဒီဒီဘယ် application download လုပ်ရမလဲဘယ်လို set up လုပ်ရမလဲဆိုတဲ့ဟာအစအကုန်လုံးပြောပြရပါတယ်ဒါပေမဲ့အာနှစ်ချိန်သုံးချိန်လောက်ပြီးသွားလို့ရှိရင်တော့ပုံမှန်လေးကစားရလို့ဆိုတော့အဆင်ပြေသွားကြပါတယ်ဟုတ
်ဇမ်ဘာကားတဲ့လူတွေကလူကြီးလူငယ်တွေမှာဘယ်သူတွေကပုံများလူကြီးတွေပုံများလားလူငယ်တွေပုံများလားရှင
်အခုလောလောဆယ်ဆိုလို့ရှိရင်တော့အာလူလက်ပိုင်းရွယ်ပေါ့နော်အဲ့လိုမျိုးအသက်အစိမ့်နဲ့40ကျားတဲ့လူတွေပုံများပါတယ်ဟုတ
်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာကိုယ့်အလုပ်အတွက်အဆင်ပြေအောင်ပြင်ဆင်ရတယ်လို့မိသားစုအတွက်ရှိလာတဲ့စိန်ခေါ်မှုတွေကလည်းမနှဲလာပါဘူ
းအခုကဟို challenge တွေတော့အများကြီးဖြစ်လာတာပေါ့နော် new normal မှာကကြတော့ကလေးတွေသူတပြင်းဟိုတမီးအကြီးကလည်းအိမ်ကနေပြီးတော့ပဲအကြောင်းတရားတွေတောင်မလို့သူ့အတွက်ကိုကပြင်လို့ရစာရေးပြင်ဆင်ပေးရတယ်တောင်ချောက်ဟိုကုညီပေးနေရတယ်ပေါ့နော်။ကျောင်းမှာဆရာမနဲ့လုံးဝမဲ့ကိစ္စတွေတချို့ဟာတွေသူကသူမလုံးနိုင်တဲ့ကိစ္စတွေဆိုလို့ရှိရင်လည်းကိုကဟိုသူ့ကိုအချိန်မရွေးကုညီပေးနေရတာမျိုးတွေရှိတယ်။နောက်အမျိုးသားကလည်းဟိုအိမ်ကနေအလုံးလောက်တာဖြစ်သွားတယ်။အိမ်ကနေပြန်ပြီးတော့အလုံးလောက်ရတာဖြစ်သွားတယ်ကျောင်းမှာတခါသူ့အတွက်လည်းဟိုကလေးအနောက်ချက်မဖြစ်အောင်လို့ကလေးအငယ်ကိုထိန်းပြရတာမျိုးတွေလည်းရှိလာတယ်ပေါ့။နောက်တစ်ခုကအဲ့လိုမျိုးဟိုအခုဆိုလို့ရှိရင်ကျမဆိုလို့ရှိရင်လည်းအပြင်ထွက်ပြီးတော့ဟိုမိသားစုအတွက်ဈေးဝယ်တာဗာညာအစားအမီတောင်နေနေကိုယ်တိုင်လောက်ရတဲ့ဟာရင်ဆိုတော့ခါကျတော့အဲ့ဒါလည်းနောက်ထပ် challenge တစ်ခုပေါ့နော်။ဟိုအရင်ကလိုမျိုးအကုန်လုံးဟိုမိသားစုလုံးထွက်ပြီးသွားတာမျိုးတွေမဟုတ်ဖက်နဲ့ကိုယ်တယောက်တည်းပဲငញ្ញံသွားပြီးတော့ဒီ grocery shopping လုပ်ရတယ်ပြီးသွားလို့ရှိရင်ပြန်လာလို့ရှိရင်လည်းကလေးတွေကို agency နဲ့ချက်ချင်းမထိမိအောင်ကိုယ်ဝယ်လာတဲ့ဝယ်စားတွေသွားထားတဲ့ဟာရင်လည်းမထိမိအောင်လို့လောက်ရတာလည်းနောက်ထပ် challenge တစ်ခုပါပဲ။ဒီ agency မှာတယောက်တော့ပေါ့လေ။
အခုလိုမျိုးအဖက်ဖက်ကအဆင်ပြေအောင်အစ်စ်ကနေပြန်လုပ်နေရတဲ့အခြေအနေမျိုးမှာကိုယ့်ရဲ့စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးအတွက်တတ်နိုင်သလောက်ကျန်းမာရေးလေ့ကျင့်ခန်းလုပ်ဖို့အရေးကြီးတယ်ဆိုတာကိုလည်းဇွန်ဘာလေ့ကျင့်ခန်းဆရာမမတ်စာဖြူကအကြံပေးပါတယ်
။အဲ့ဒါကလေအထူးသဖြင့်ဟိုအိမ်ရှင်မတွေအတွက်ပေါ့နော်အရင်အရေးကြီးပါတယ်ဘာလို့လဲဆိုတော့ဟိုအရင်အလိုမျိုးအပြင်သွားတာမျိုးတို့တကယ်ချင်းနေနဲ့ hang out လုပ်တာတို့မလုပ်လို့မရတော့တဲ့အတွက်ကြောင့်မလို့ပို့ပြီးတော့ဟိုစိတ်ရှုပ်ထွေးလာတာပေါ့နော်ပြင်းအိမ်ထဲမှာပဲကြောက်နေကြောက်အမြဲတမ်းတွေးနေရတဲ့အခါကျတော့ဟိုပြတ်တက်နိုင်နေမြန်ပြတ်တက်လာမဖြစ်အောင်နေရတဲ့အတွက်ကြောင့်မလို့ကိုယ်ရင်းမှာပို့ပြီးတော့နောက်ထပ် stress တစ်ခုပြီးရဲ့အခါကျတော့ကိုပိုင်အချိန်လေးတစ်နေ့ဟိုအဲ့လိုမျိုးနိုင်ဝက်တနာကြီးယူပြီးတော့ကိုအတွက်ကိုလည်းလှူရှာအလေးချင်းကလုပ်ပြီးလို့ရှိရင်ကိုကပို့ပြီးတော့ဒီစိတ်တက်ကြတာတွေစိတ်ညစ်တာတွေလည်းပြေပြောက်သွားနိုင်တယ်အဲ့တနာကြီးအတွင်းမှာအကျနဲ့ဟိုစိတ်ရှုပ်ရှားရင်ဘာမှမစင်စားရတဲ့အတွက်ကြောင့်မလို့ကိုကပို့ပြီးတော့ဟိုပျော်ရွှင်လာနိုင်တယ်ပေါ့နော်နောက်ကိုအတွက်ကိုအချိန်လေးတစ်ခုပြီးရဲ့အတွက်ကြောင့်မလို့ကိုမိသားစုကိုလည်းကိုကပို့ပြီးတော့ဂလူးဆိုင်လာနိုင်တယ်အဲ့နောက်ပြီးတော့ကိုခန္ဓာကိုလည်းပုံမှန်လေးလေ့ကျင့်ခန်းလုပ်လာတယ်ခစားလာနိုင်တယ်အမြကိုရဲ့ခန္ဓာကိုလည်းပို့ပြီးတော့ကျန်းမာလာတဲ့ခါကျတော့ယောဂါကြီးမဖြစ်အောင်လည်းပို့ပြီးတော့ကောက်ခွေနိုင်နေပေါ့နော်ကိုအားကြောင့်မလို့လေ့ကျင့်ခန်းလုပ်ပေးသင့်ပါတယ
်မြန်မာနိုင်ငံကဇွန်ဘာ instructor ဆရာမမတ်စာဖြူဖြစ်ပါတယ်ကိုဗစ်ကယောဂါကြောင့်လူတိုင်းအတွက်သတိထားစရာသိယူစရာပြင်ဆင်စရာတွေဖြစ်လာတဲ့ new normal အခြေအနေမှာကိုယ့်အတွက်အဆင်ပြေမဲ့အခြေအနေဖြစ်လာအောင်လို့လေ့လာပြောင်းလဲနိုင်ကြမယ်လို့မျှော်လင့်ပါတယ်ရှင်ကျွန်မဆင်မြန်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခက်ဆားနေတာတွေချင်းပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်းတဲ့နော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဒီကနေ့အင်္ဂါနေ့ကပဲပြီးဆုံးသွားတဲ့ London Fashion သတင်းပတ်မှာတော့ဒီဇိုင်နာ Victoria Beckham ကသူ့ရဲ့2021နှွေဦးနဲ့နှွေရည်တွေဒီဇိုင်းတစ်တွေကိုဗီဒီယိုနဲ့ပြသပါဝင်ခဲ့ပါတယ်Salon Fashion Show တွေလို့ဖို့စီစဉ်ထားခဲ့ပေမဲ့လည်းအခုဖြစ်ပေါ်နေတဲ့ Corona Virus ကပ်ကြောင့် London Fashion သတင်းပတ်မှာကန့်သတ်မှုတွေဖြစ်ခဲ့ပြီးတော့သူ့ရဲ့ဖန်နှင်းမှုလက်ရာပေါင်း20ကိုဗီဒီယိုကနေပဲပြသသွားနိုင်တာဖြစ်ပါတယ်။အခုလက်ရှိကြုံတွေ့နေရတဲ့အနေအထားမှာသူနဲ့သူ့ရဲ့အဖွဲ့သားတွေဘလို့အလုပ်လုပ်ခဲ့ကြလဲဆိုတာသူကပြောထားပါတယ်။ဒီ Fashion ရာသီမှာသူ့ရဲ့ဖန်နှင်းမှုတွေကလွယ်လွယ်ကူကူပေါ့ပေါ့ပါပါရှိမဲ့ဒီဇိုင်းတွေဖြစ်တယ်လို့လည်းဆိုပါတယ်။
ဒီရာသီအတွက်သူ့ဖက်ရှင်လက်ရာတွေကိုကြည့်မယ်ဆိုရင်ခုနှစ်ဆယ်ပြည့်လုံကဒီဇိုင်းတွေလို့စင်တူတဲ့ဘောင်းမီရှီတွေပြီးတော့ပိတ်သားအပေါ်ဝင်ထရန့်ရှ်ကော့တွေနဲ့ဇာတ်တွေတုံးထားတဲ့ဝတ်စုံရှီတွေပါဝင်ပြီးတော့ဒီလက်ရာတွေကလည်းတကယ်လက်တွေဘွားကိုအခြေခံထားတဲ့အိမ်မက်တစ်ခုပါပဲလို့လည်းဗစ်တိုးရီးယားဘက်ကမ်ကပြောသွားပါတယ်ရှင် ဖက်ရှင်လုပ်ငန်းကြီးရဲ့လုံဆောင်မှုတွေဟာတဘာဝပတ်ဝန်းကျင်ပေါ်မှာဘလောက်ဆိုးကျိုးတွေဖြစ်စေလဲဆိုတာအမှန်တိုင်းတင်ပြဖို့တောင်းဆိုရနေနဲ့ပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူတွေဖက်ရှင်မဂ္ဂဇင်းကြီးတွေကိုဆန္ဒပြခဲ့ပါတယ် ကမ္ဘာထိပ်တန်ဖက်ရှင်မဂ္ဂဇင်းတွေဖြစ်တဲ့ဖို့ဂလမာနဲ့ GQ မဂ္ဂဇင်းတို့ကိုထုတ်ဝေတဲ့ကွန်ဒီနက်ရဲ့ရုံးအဆောက်အအုံအပြင်ဘက်မှာသူတို့ဆန္ဒပြခဲ့ကြတာပါဆန္ဒပြသူနှစ်ဦးကအဖြူရောင်ဝတ်စုံပေါ်မှာအယောင်တွေစွန့်ထင်းနေတာမျိုးဝတ်ဆင်ထားပြီးတော့မျက်နှာမှာလည်းနှာခေါင်းစည်းနဲ့အပေါ်မှာတော့ tell the truth အမှန်ကိုပြောပါလို့ရေးထားပါတယ်။အက်စတန်ရှင်ရီဗယ်လီယန်ဆိုတဲ့ပတ်ဝန်းကျင်ထင်သိရင်လုံဆောင်မှုအဖွဲ့ကလန်ဒန်ဖက်ရှင်သတင်းပတ်နောက်ဆုံးရဲ့အင်္ဂါနေ့စက်တင်ဘာလ22ရက်နေ့မှာဒီလိုဆန္ဒပြသွားတာပါ။သူတို့ရဲ့ဘလော့ဆာမျက်နှာမှာတော့ပတ်ဝန်းကျင်နဲ့လူမှုဝန်းကျင်ပေါ်မှာဖက်ရှင်လောကကဘလို့ဆိုးကျိုးတွေကြားရောက်နေစေလဲဆိုတာမိမောင်းထုတ်ပြတာဖြစ်ပြီးတော့အပြောင်းအလဲတ
ဖိလစ်ကတောင်းဝင်မိသားစုကိုစွန့်ခွာလာပြီးအမေရိကန်ပြည်သူကိုပြောင်းလာနေတဲ့အချိန်မင်းသားဟယ်ရီကမတန်ဆန်းအိုလံပစ်အားကစားတိုင်ပွဲနဲ့ပတ်သက်ပြီးရိုက်ကူးတဲ့ Netflix မှာတန်ရုပ်ရှင်မှာပါဝင်ထားပါတယ်။ဒါကိုအစီအစဉ်ရဆိုရင်ဒီ Rising Phoenix လို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်ကဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ်။2020အိုလံပစ်အားကစားပွဲတော်နဲ့မတန်ဆန်းအိုလံပစ်အားကစားပွဲတော်တွေကျင်းပခြင်းနဲ့ဒီပြိုင်ရက်ထက်ထပ်ဖို့ဖြစ်ထားပါတော့။ဒါနဲ့လည်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကလေးကြောင့်အိုလံပစ်အားကစားပွဲတော်တွေနောက်ဆုံးကိုရှေ့ထားရတာဖြစ်ပါတယ်။မင်းသားဟယ်ရီက2014မှာစတင်ပြီးကျင်းပတဲ့ Invictus Games ဆိုတဲ့အားကစားပွဲကိုစတင်တည်ထောင်ခဲ့သူလည်းဖြစ်ပါတယ်။အဲဒီအားကစားပွဲကတော့တရားရစစ်ပြန်ပြီးပြန်ကျင်းပပြီးတဲ့အားကစားပြိုင်ပွဲပါ။မင်းသားဟယ်ရီကသူကိုယ်တိုင်လည်းစစ်တပ်ကမှ10နှစ်ကျော်အလုပ်ထမ်းနေတာဖြစ်ပါတယ်။အခု Rising Phoenix ဆက်တန်းရုပ်ရှင်ကိုတော့ Netflix Online ရုပ်တံကနေပြီးတော့ August 26ရက်နေ့မှာစတင်ကြားကြပါလိမ့်ရှင်။
Lives have been changed on the track, but lives have also been changed in the stands.
Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်ရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ September 28ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမ်းမြတ်မွန်ကတစ်လှည့်ပြောပါအောင်မယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတအဖြစ်ရွေးချယ်ခဲ့တဲ့2016ခုနှစ်နဲ့သမ္မတအဖြစ်တာဝန်ထမ်းဆောင်တဲ့ပထမနှစ်2019ခုနှစ်မှာပြည်ထောင်စုအစိုးရကိုဝင်ငွေကွန်ဒေါ်လာ850သာဆောင်ခဲ့တယ်လို့ New York Times သတင်းစာကြီးကဖော်ပြပါတယ်။လွန်ခဲ့တဲ့15နှစ်မှာ10နှစ်အတွက်ပြည်ထောင်စုအစိုးရကိုအခွင့်မဆောင်ဘူးဆိုတဲ့သတင်းတွေဟာသတင်းထုတ်သတင်းမှားတွေဖြစ်တယ်လို့သမ္မတထရမ့်ကတနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ခဲ့ပါတယ်။Trump HM ရေလုပ်ငန်းကြီးဖြစ်တဲ့ Trump Organization ရဲ့ရှေ့တွေကလည်းသတင်းစာရဲ့ဖော်ပြချက်ဟာမမှန်ကန်ဘူးလို့ညင်ဆန်ပါတယ်။ New York Times သတင်းစာမှာဖော်ပြချက်အရ Trump ဟာလုပ်ငန်းတွေဆက်တိုက်အရှုံးပေါ်ကြောင်းအကောက်ခွန်ဌာနကိုပြထားပါတယ်။ဒါအပြင်သမ္မတတာဝန်နဲ့ဝေယောတိဖြစ်နိုင်တဲ့နိုင်ငံသားဝင်ငွေတွေလည်းရှိတယ်လို့သတင်းစာကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်အတည်ပြုလူနာဒီကနေ့6သန်းကျော်သွားပါပြီ။ကမ္ဘာမှာကိုဗစ်ရောဂါကူးစက်သူဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာနေ့စဉ်အတည်ပြုလူနာကမ္ဘာမှာအများဆုံးအဖြစ်လဲဆက်ပြီးတော့ရှိနေပါတယ်။ပြည်သူတွေအနေနဲ့ကပ်ရောဂါကာကွယ်ရေးစည်းကမ်းချက်တွေအတိုင်းလိုက်နာကြဖို့နဲ့မဖြစ်မနေနှာခေါင်းစည်းတက်ကြဖို့အတွက်ဝန်ကြီးချုပ်နရင်ဒရာမိုဒီကတိုက်တွန်းထားပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေကြားမှာနာဂိုမိုကာရာဘာဒေသမှာဒုတိယမြောက်နေ့အဖြစ်တိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။တိုက်ခိုက်မှုတွေကိုရပ်ဆိုင်းဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားမှာပဲဒီကနေ့တနင်္လာနေ့မှလည်းဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေပါတယ်။ TikTok လူမှုကွန်ရက် application ကိုဒီကနေ့တင်းတင်းလာနေကစပြီးတော့ American App Store ကနေ download လုပ်တာတားမြစ်တဲ့ Trump အစိုးရရဲ့ အမိန့်ကိုပြည်အောင်စုတရားသူကြီးတယောက်ကယာယီဆိုင်းရမယ်လို့ဆုံးဖြတ်ခဲ့ပါတယ်။ တနင်္ဂနွေနေ့ညတကောင်ချိန်ကစလို့ TikTok App တွေကို download လုပ်ခွင့်ပိတ်ပင်မဲ့ အမိန့်အသက်မဝင်ခင်လေးမှာပဲတရားသူကြီးကအခုလို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည 9:00 ကနေ 10:00 အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။ အခုတင်းတင်းလာနေညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်မဆွန်မြတ်မောင်ပါ
This program has come to you from the Voice of America, Washington.